Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2019ခုနှစ်ဩဂုတ်လ22ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်ကို American ပြည်တော်စုမြို့တော် Washington DC ကနေတရက်ထုတ်လွှင့်ပေးနေပါပြီ။ဟိုက်ဒိုမီတာ30နှစ်40 49ခုကနေဖမ်းယူနားဆင်နိုင်ကြသလို VOA ရဲ့ Facebook စာမျက်နှာမှာလည်းအခြေအနေတပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်စမူပြီပါခင်ဗျာ။အခုမနေ့ကအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးမှာပါ
။ကျွန်မကတော့စုမြတ်မော်ပါရှင်။စပိန်နိုင်ငံဘာစီလိုနာမြို့မှာပြီးခဲ့တဲ့တစ်ပတ်ကကားနဲ့လူတွေကိုအတင်းဝင်တိုက်ခဲ့တဲ့ရင်မောင်းလို့ယုံကြည်ရသူကိုရဲကပြစ်တက်ခဲ့ပါတယ်။တောင်ဝါချလုံခြုံရေးအတွက်ဘာကြောင့်အမေရိကန်ကဆက်ပြီးစီးရဲထောက်ပံ့မှုတွေပေးဖို့လိုသလဲဆိုတာကိုသမ္မတဒေါ်နယ်ထရမ့်ကဒီကနေ့မကြာခင်မင်းကွန်းပြောမှဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုကျော်အောင်လွင်နဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ခေါ်ပါခင်ဗျာ။အဲ့ဒီလိုသတင်းတွေကြေညာပြီးကြားကြရမယ့်အထက်မှာဆိုရင်တော့
အခု NASA လုပ်တဲ့သုတေသနနေပြတ်နေတဲ့အချိန်မှာရတဲ့သုတေသနအဖြေတွေကအများကြီးပါပဲ။ကမ္ဘာအထက်တသိန်းနီးပါးလောက်မှာပြန်နေ
။အမေရိကန်အာကာသစူးစမ်းလေ့လာရေး NASA အဖွဲ့ကမြန်မာသိပ္ပံပညာရှင်ဥပဒေတာတင်ဖြစ်ပါတယ်။အမေရိကတိုက်အနောက်ခြမ်းကနေအရှေ့ခြမ်းအထိမြင်ခဲ့ကြရတဲ့နှစ်ပေါင်း100နီးပါးအတွင်းထင်ထင်ရှားရှားဖြစ်ခဲ့တဲ့နေကျက်တဲ့ဖြစ်စဉ်အကြောင်းသတင်းလွှာကိုတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ကြရမှာပါ။အဲ့ဒါအပြင်အမေရိကန်ရေတပ်ဖြတ်တမောနဲ့ရေနံနေတမောတို့တိုက်မိခဲ့တဲ့ဖြစ်ရပ်ရဲ့နောက်ဆက်တွဲအခြေအနေစီဂိမ်းအကစားပြန်ပွဲမှာမြန်မာဘောလုံးအသင်းရဲ့အခြေအနေနဲ့ရှေ့လာလာအကြောင်းမြန်မာပြည်တော်မှာမိုးကြီးပြီးတော့မြေချောင်းတွေရေရှမ်းတဲ့အတွက်ကေဆေးရီကူညီလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းချက်ဆရာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းကြားရမှာပါ။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုကျော်အောင်လည်းတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ။
စပိန်နိုင်ငံဘာစီလိုနာမြို့မှာပြီးခဲ့တဲ့ကြာသပတေးတွေတုန်းကဖန်ကားနဲ့လူတွေကိုအတင်းဝင်တိုက်ခဲ့တဲ့ရင်မောင်းလို့ယုံကြည်ရတဲ့သူကိုဖြစ်တက်ခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ Las Ramblas လမ်းမကြီးပေါ်မှာ73ရောက်ကိုကားနဲ့တိုက်တက်ခဲ့သူကိုလိုက်လံရှာဖွေနေတဲ့ရဲတွေကဘာစီလိုနာမြို့အနောက်ဘက်45ကီလိုမီတာအကွာလောက်မှာရှိတဲ့ဆူပီရက်မြို့မှာယူနက်စ်အဘူယာကုပ်ကိုဖြစ်တက်ခဲ့တာပါ။ဝရမ်ပြေးအဘူယာကုပ်ဟာဖောက်ခွဲရေးပစ္စည်းတွေတက်ဆင်ထားပုံရတဲ့ကပတ်ကိုဝစ်ဆင်ထားတာတွေ့ရပြီးတဲ့နောက်ရဲကပြစ်ခတ်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။အဝေးထိန်ဘုံရှင်လေးဆက်ယုံတဲ့စစ်ဆေးတော့မှအဲ့ဒီကပတ်ဟာဟန်လုတ်ထားတဲ့အထူးကြီးဖြစ်နေတာသိရပါတယ်။ကပတ်လက်ခီးတွေတွေနဲ့စီကားနေတဲ့ Las Ramblas နမကြီးပေါ်မှာကားနဲ့အတင်းဝင်တိုက်ခဲ့ပြီးတဲ့နောက်အခြေအနေရှုပ်ထွေးနေစမှာအဘူယာကုပ်ဟာအနာကဈေးထဲကိုဝင်ပြီးထွက်ပြေးလွတ်မြောက်သွားခဲ့တာလို့ CCTV ရုပ်ပုံတွေမှာမြင်ရကြောင်းတင်းလာနေအစောပိုင်းတုန်းကသတင်းစာရှင်းလင်းပွဲမှာရဲကပြောကြားခဲ့ပါတယ်။အဲဒီကနေပြီးတော့မြို့ပြင်ကိုသူဟာချေချင်းလျှောက်သွားခဲ့ပြီးရင်မောင်းတစ်ယောက်ကိုဓားနဲ့ထိုးတက်ကသူ့ရဲ့ကားကိုအဘူယာကုပ်မောင်းယူသွားခဲ့တာဖြစ်ပါတယ်။သူ့ကိုယထာဘူရာယုံတစ်ခုနဲ့ဆူဗီရက်မြို့ရဲကစပြစ်ချက်တစ်ခုထဲမှာတွေ့တယ်လို့သတင်းပေးသူတွေရဲ့အကြောင်းကြားမှုကြောင့်ရဲကလိုက်လံရှာဖွေခဲ့တာပါ။12ယောက်ပါဝင်တဲ့အကြမ်းဖက်ဆဲလ်တစ်ခုမှနောက်ဆုံးလွတ်မြောက်နေတဲ့ UNES အဘူယာကုပ်ကိုလိုက်လံရှာဖွေနေတယ်လို့အစောပိုင်းတုန်းကအာဏာပိုင်တွေကပြောကြားခဲ့ပါတယ်။ကြာသပတေးနေ့တုန်းက Las Ramblas လမ်းမကြီးပေါ်မှာတိုက်ခိုက်ခံရမှုအပါအဝင်စုစုပေါင်း15ယောက်သေဆုံးခဲ့ပါတယ်
။အမေရိကန်နေပါဝင်တက်ခိုက်နေတဲ့အာဖဂန်စစ်ပွဲဟာလုံးဝလဟတာဖဲလို့နှစ်တော်ကြာအောင်ပြောဆိုလာခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအာဖဂန်စစ်ပွဲမှာအမေရိကန်တပ်တွေစက်ပြီးရှိနေဖို့သူအခုဘာကြောင့်ယူဆသလဲဆိုတဲ့ကိစ္စကိုမကြာခင်ရှင်းလင်းပြောကြားဖို့ရှိပါတယ်။ကျွန်တော်တို့အတန်လွှင့်ပြီးတော့နိုင်ဝက်ကြာဝါရှင်တန်စံတော်ချိန်ည9နာရီမှာဗာဂျီးနီးယားပြည်နယ်အာလင်တန်မြို့သားစစ်သင်္ဆိုင်နာကစစ်စခန်းတစ်ခုမှာပြောကြားမှာဖြစ်ပါတယ်။အမေရိကန်ရဲ့ပြောင်းလဲလာတဲ့မဟာဗျူဟာရထောင်နဲ့ချီတဲ့အမေရိကန်တပ်ဖွဲ့ဝင်တွေအာဖဂန်နစ္စတန်မှာထပ်ပြီးတော့တိုးမြင့်ချထားမယ်အကြောင်းသမ္မတထရမ့်ကသူ့ရဲ့မင်းကွန်းထဲမှာကြေညာမဲ့သဘောရှိတယ်လို့သတင်းတွေထွက်နေပါတယ်။အမေရိကန်ရဲ့အကြဆုံးစစ်ပွဲဖြစ်လာနေတဲ့16နှစ်ကြာအာဖဂန်စစ်ပွဲနဲ့ပတ်သက်တဲ့မူဝါဒတွေကိုလနဲ့ချီပြန်လည်သုံးသပ်မှုတွေပြုလုပ်ပြီးခဲ့ပြီးတဲ့နောက်ပိုင်းသမ္မတထရမ့်ကအခုလိုမျိုးဆုံးဖြတ်လာတာပါ။အမေရိကန်နိုင်ငံသားဝင်ကြီးရက်စ်တယ်လာဆန်ကပါကစ္စတန်ဝန်ကြီးချုပ်အိန္ဒိယနိုင်ငံသားဝင်ကြီးနဲ့အာဖဂန်နစ္စတန်နိုင်ငံသားဝင်ကြီးတွေကိုနေ့တုန်းကတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့တောင်အာရှဒေသတွင်းတည်ငြိမ်မှုရရှိရေးအမေရိကန်နိုင်ငံကတနင်ငန်တခုချင်းစီနဲ့ပူပေါင်းလှုပ်ဆောင်ခြင်းနဲ့အကြောင်းကိုသူပြောဆိုခဲ့ပါလေ
။ဒေါခွေလုံးတွေတက်ဆင်ထားတဲ့အမေရိကန်ရေတပ်ဖြတ်တင်မောနဲ့ရေနံတင်တင်မောတစင်းတို့စင်ကာပူနိုင်ငံအရှိတ်ဘက်မလက်ကရေလက်ကြားနားမှာတိုက်မိခဲ့ပြီးတဲ့နောက်ကမ္ဘာတဝန်းကအမေရိကန်ရေတပ်တင်မောတွေရဲ့လုပ်ငန်းတွေအားလုံးကိုရပ်ဆိုင်းထားဖို့တနင်္လာနေ့ကအမိန့်ထုတ်ခဲ့ပါလေ။အမေရိကန်ရေတပ်မဟာခွနစ်က USS Johnnes McGain နဲ့ Liberia နိုင်ငံရေနံတင်တင်မောElnick MC တို့တိုက်မိတဲ့အတွက်အမေရိကန်ရေတပ်သား9ယောက်ဒဏ်ရာရခဲ့ပြီးတော့10ယောက်ပျောက်ဆုံးနေပါတယ်။ရ USS Jones McCain ရဲ့ဘယ်ဘက်ဝမ်းပိုက်ပိုင်းတော်တော်လေးထိခိုက်ပျက်စီးသွားပါတယ်။အမေရိကန်ရေတပ်တင်မောကြီးတွေတင်မောတိုက်မှုဖြစ်တာ၃လအတွင်းမှာ၂ကြိမ်မြောက်ဖြစ်တာမို့ဘာကြောင့်ဒီလိုဖြစ်ရသလဲဆိုတာအလုံးစုံသိအောင်သုံးသပ်ဖို့နဲ့အဓိကအချက်တွေကိုထဲထဲဝဝင်စုံစမ်းဖို့အတွက်ရေတပ်စစ်စင်ရေးမှူးချုပ်ရေတပ်ဗိုလ်ချုပ်ကြီး John Richardson ကတနင်္လာနေ့ကအမိန့်ထုတ်ခဲ့တာဖြစ်ပါတယ်။ရေတပ်အမှုရမ်းတွေကိုလေ့ကျင့်သင်တန်းပေးတာကနေစစ်သင်္ဘောကြီးတွေမှာတပ်ဆင်ထားတဲ့ပစ္စည်းကိရိယာတွေနဲ့ထိမ့်သိမ့်ပြုပြင်မှုဘိုင်းကိုပါစုံစမ်းသုံးသပ်သွားမယ်လို့ရေတပ်ဗိုလ်ချုပ်ကြီး Richardson ကပြောပါတယ်ရှင်
။နှစ်ပေါင်း99နှစ်မှာပထမဆုံးချိန်ကြုံရတဲ့နေအပြည့်အဝကျတဲ့ဖြစ်ရပ်ကိုအမေရိကန်ပြည်ထောင်စုတဝမ်းမှာလူတွေတားနဲ့ချီပြီးတော့မနေ့တုန်းကကြီးစုခဲ့ကြပါတယ်။အမေရိကန်နောက်ဘက်ခြမ်း Pacific သမုဒ္ဒရာကနေပြီးတော့အရှေ့ဘက်ခြမ်း Atlantic သမုဒ္ဒရာအကြားမနေ့ကနေဘက်ပိုင်းမှာနေကျလို့အမောင်တုဖုံးခဲ့ရပါတယ်။အမေရိကန်နောက်ဘက်ခြမ်း Oregon ပြည်နယ်မှာမနေ့ကမနေ့ပိုင်းကနေစကျခဲ့ပြီးတော့နေနဲ့ကဘာအကြာလကအပြည့်ဝရောက်လာခဲ့ပြီးနေကိုဖုံးအုပ်သွားခဲ့လို့မနေ့ခင်းမှာအမောင်ကျခဲ့လို့အပူချိန်လဲရော့ကျသွားခဲ့ပါတယ်မြို့ကြီးမြို့ငယ်တွေကပန်းချန်တွေမှာလဲနေကျတာကိုကြီးကြဖို့ဆိုပြီးတော့လူတွေကြိုတင်ဆူရင်ရောက်ရှိလာခဲ့ပြီးတော့အဝေးကြည့်မှန်ပြောင်းတွေကင်မရာတွေနေကျတာကိုကြည့်ဖို့ထုတ်လုပ်ထားတဲ့အထူးနေကမျက်မှန်တွေနဲ့စောင့်မျှော်ကြည့်ရှုခဲ့ကြတာပါလူဦးရေ 9,000 လောက်ရှိတဲ့အဲဒီ Oregon ပြည်နယ်ကမဒရက်စ်မြို့ဟာနေကျတာကိုပထမဆုံးကြုံရတဲ့နေရာတစ်ခုဖြစ်ပြီးမနေ့ကအဲ့ဒီမြို့မှာလူတသိန်းကျော်လာရောက်စုဝေးခဲ့ပြီးတော့နေကျတာကိုကြည့်ရှုခဲ့ကြလို့ဒီပြည်တော်စုအရန်တပ်ဖွဲ့တွေကိုလမ်းတွေပိတ်ဆို့တာကိုဖြေရှင်းဖို့အကူအညီတောင်းခံခဲ့ရတဲ့အထိဖြစ်ခဲ့ရပါတယ်။အမေရိကန်ပြည်တော်စုဒီအနောက်အလယ်ပိုင်းအလီနွိုင်းပြည်နယ်ကပွန်ဒေးမြို့နားမှာတော့နေကျချိန်အကြာဆုံးဖြစ်ခဲ့ပြီးတော့2မိနစ်နဲ့44စက္ကန့်ကြာအောင်နေကျခဲ့ပါတယ
်။UAV ကတည်းကမနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 618ကနေဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင
်။အင်္ဂါနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးအတွက်လက်တလောစစ်တပ်အင်အားတွေတိုးချဲ့ချထားခဲ့ပြီးနောက်အခြေအနေကိုထိမ့်သိမ့်သိမ့်သိမ့်လုပ်ဖို့အတွက်အမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Edrice ကတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေအများဆုံးရှိတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်တွေချထားရကလူခွေးရေးချိုးဖောက်မှုတွေဖြစ်လာနိုင်တဲ့အတွက်စိုးရိမ်နေလို့ကယ်လီဖိုးနီးယားပြည်နယ်က Republican အမတ် Rice ကဆိုပါတယ်။အမေရိကန်နဲ့မြန်မာဆက်ဆံရေးတိုးတက်ဖို့အတွက်မြန်မာနိုင်ငံအနေနဲ့ပြည်သူအားလုံးရဲ့လူအခွင့်အရေးကိုကာကွယ်ဖို့လိုတယ်ဆိုတာအမေရိကန်အစိုးရအနေနဲ့ပြက်ပြက်သားသားပြောဖို့လိုတယ်လို့လည်းကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာတွေရဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့ကြားနာပွဲကိုအောက်လွှတ်တော်မှာမတ်လတုန်းကလှုပ်ခဲ့စဉ်တုန်းကလည်းရိုဟင်ဂျာတွေလူအခွင့်အရေးချုံဖောက်ခံရတဲ့ဆိုတဲ့ကိစ္စကိုကုလသမဂ္ဂကတဆင့်နိုင်ငံတကာစုံစမ်းရေးကော်မရှင်ဖွဲ့စုံစမ်းဖို့သူကတိုက်တွန်းခဲ့ပါတယ်။တခါဒီဝါရှင်တန်မြို့တော်ကိုဒေါအောင်ဆန်းစုကြည် 2016 ခုနှစ်ကလာစဉ်ကလည်းရိုဟင်ဂျာတွေဖိနှိပ်ခံရတဲ့အပေါ်စိတ်ပြတ်မိတယ်လို့အမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Edrice ကပြောကြားခဲ့ပူပါတယ်။ရခိုင်ပြည်နယ်ထဲမှာဒီဒေသခံတွေတပ်ဖြတ်ခံရမှုဖမ်းဆီးခံရမှုတွေတိုးလာတဲ့အတွက်လုံခြုံရေးတိုးမြှင့်ပေးဖို့ရခိုင်မျိုးသားပါတီကတမ်မတော်ကာကွယ်ဦးစည်းချုပ်ကိုတောင်းဆိုခဲ့ပြီးတဲ့နောက်မှာအခုလိုတပ်တွေတိုးချခဲ့တာဖြစ်ပါတယ်။စစ်တပ်တွေကိုယာယီမဟုတ်ဘဲအမြဲတမ်းချထားပေးဖို့အတွက်လွှတ်တော်မှတောင်းဆိုမှုတွေလည်းရှိခဲ့ပါတယ်။ရခိုင်ပြည်နယ်တွေကဗုဒ္ဓဘာသာနဲ့မွတ်စလင်အတိုင်းအဝိုင်းတွေကြားနှစ်ပေါင်းကြာရှည်တည်းကရှိနေခဲ့တဲ့ပြဿနာတွေပြေလည်နိုင်ရင်းနဲ့အေဂျန့်ဖွံ့ဖြိုးတိုးတက်ရေးအတွက်အကြံပြုချက်အစီရင်ခံစာကိုကုလသမဂ္ဂအတွင်းမှချုပ်ဟောင်းမစ္စတာကိုဖီယာနန်ဦးဆောင်နဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ကကြာသပတေးနေ့မှာထုတ်ပြန်ဖို့ရှိနေပါတယ်။
2014ခုနှစ်တုန်းကထိုင်းနိုင်ငံလက်ကျောမှာတပ်ခံရတဲ့ဗြိတိသျှလူငယ်နှစ်ဦးရဲ့အမှုမှာပေးတံပေးခံထားခဲ့ရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးရဲ့နောက်ဆုံးလျှောက်လဲချက်ကိုထိုင်းရှင်နေများကောင်စီကဗဟိုတရားဝန်ချုပ်ကိုမနေ့တုန်းကတင်ခဲ့ပါတယ်။အရင်ကတင်ခဲ့တဲ့လျှောက်လဲချက်ကိုမလတ်တရနေ့ကပယ်ချခဲ့ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကဥပဒေပညာရှင်တွေမှုပြင်းဆိုင်ရာကြောင်းကျင်သူတွေကထိုင်းရှင်နေများကောင်စီနဲ့တွေ့ဆုံဆွေးနွေးပြီးမနေ့တုန်းကစာမျက်နှာ319မျက်နှာပါတဲ့အယူခံကိုနောက်တစ်ချိန်ထပ်ပြီးတော့တင်ခဲ့တာပါ။ဒီလက်ကျောမှုအထူးစုံစမ်းစစ်ဆေးကော်မတီမှပါခဲ့မှုတဲ့ရှင်းနေဦးမျိုးအောင်တန်ကတော့တက်တေထောက်ထားတွေမပြည့်စုံမဲနဲ့ပေးတံကြခံထားတဲ့အမှုဖြစ်လို့မြန်မာလူငယ်အုပ်လွတ်မြောက်ရေးညှို့နှင်းချက်ရှိတယ်လို့သူကယူဆပါတယ်မြန်မာလူသမား4,000လောက်လှုပ်လှုပ်နေကြတဲ့ထိုင်းနိုင်ငံတောင်ပိုင်းကခိုတောက်လို့ခေါ်တဲ့လိတ်ကျွန်းမှာ2014ခုစက်တင်ဘာလ15ရက်နေ့ကပြည်ထောင်စုလူငယ်အုပ်တပ်ခံရပြီးတော့အဲ့ဒီအမှုမှာတရားစွဲဆိုရေးယူခံထားတဲ့မြန်မာလူငယ်အုပ်ကိုထိုင်းနိုင်ငံကော့စမွေအချင်းထောင်မှာတနစ်ကျော်ဖမ်းဆီးခဲ့ပြီးတော့2015ခုနှစ်ကုန်ပိုင်းမှာတော့သူတို့နှစ်ဦးရဲ့ကိုဒီအမှု9မှုနဲ့ တည်တံပေးခဲ့ပါတယ
်။အမေရိကန်နဲ့မြောက်ကိုရီးယားကြားဆက်ရေးတင်းမာနေတဲ့မှာပဲဒီအမေရိကန်နဲ့တောင်ကိုရီးယားပူးတွဲဆက်ရေးလက်ချင်းမှုတွေကိုတောင်ကိုရီးယားနိုင်ငံမှာပြုလုပ်နေပါတယ်။အမေရိကန်တပ်သား 18,500 တောင်ကိုရီးယားတပ်သား 5,000 ပါဝင်တဲ့ပူးတွဲစစ်ရေးလေ့ကျင့်မှုမှာအများစုကကွန်ပျူတာပေါ်မှာဖန်တီးထားတဲ့စစ်ပွဲတွေကိုပြင်ဆင်တိုက်ခိုက်လေ့ကျင့်ကြတာဖြစ်ပါတယ်စစ်စင်ရေးတွေအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့အခုလိုစစ်ရေးလေ့ကျင့်မှုမျိုးလိုအပ်တယ်လို့စစ်တပ်တာဝန်ရှိသူတွေကအလေးနဲ့ပြောပါတယ်ဒါပေမဲ့ဒီစစ်ရေးလေ့ကျင့်မှုတွေကြောင့်နောက်ထပ်တင်းမာမှုတွေပြန်ဖြစ်မှာကိုစိုးရိမ်နေကြသူတွေလည်းရှိပါတယ်ကိုရီးယားကျွန်းဆွယ်အခြေအနေဟာတိတ်ထိခြားလွယ်တဲ့အခြေအနေဖြစ်တဲ့အတွက်အမေရိကန်နဲ့တောင်ကိုရီးယားပူးတွဲဆေးလေ့ကျင့်မှုကဒေသတည်းတည်ငြိမ်ရေးအတွက်အထောက်အကူမဖြစ်ဘူးလို့တရုတ်အစိုးရကပြောကြားခဲ့ပါတယ
်ထိတန်းရောက်နိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့ခုကြော်အောင်လို့ညင်ညာတွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းဆောင်မတွေထုတ်လွှင့်ပေးဖို့အချိန်ရောက်ပါပြီအမေရိကန်ရေတပ်ဖြစ်တင်မော်ဂျွန် SS ဒီခမခင်ဗျာ USS John S. McKay နဲ့ Liberia ရေနံတင်တင်မော်တို့တိုက်မိခဲ့တဲ့အတွက်ဖြစ်ရဖြစ်ပွားပြီးတဲ့နောက်ဒီကမ္ဘာလုံးမှာရှိတဲ့အမေရိကန်ရေတပ်တင်မော်တွေရဲ့လုပ်ငန်းတွေအားလုံးကိုယာယီရဆန့်လိုက်ပါတယ်။တနင်္လာနေ့အစောပိုင်းကမလကာရေလက်ကြားနားမှာတိုက်မိခဲ့တဲ့ဖြစ်ရအတွက်အမေရိကန်စစ်သား5ယောက်ဒဏ်ရာရခဲ့ပြီးတော့10ယောက်ပျောက်ဆုံးနေပါတယ်။အမေရိကန်ရေတပ်ဟာခွန်ကစစ်တင်မော်ကြီးတွေတိုက်မှုဖြစ်တာ3လအတွင်းဒုတိယချိန်မြောက်ဖြစ်တဲ့အတွက်ရေတပ်တာဝန်ရှိသူတွေကြေကြေပြန့်ပြန့်စုံစမ်းတုံးတက်နေတဲ့အကြောင်းမတ်စုမြတ်မုံကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
စင်ကာပူနဲ့မလေးရှားနိုင်ငံကြားကတင်မော်အသွားအလာရှုပ်ထွေးတဲ့မလကာရေလက်ကြားနားမှာတနင်္လာနေ့မနေ့ဒေတာဆန်တော်ချိန်6နာရီခွဲလောက်ကအမေရိကန်ရေတပ်ပိုင်ပေ900ကျော်ရှည်လျားတဲ့ USS John S. McKay နဲ့ပေ600ရှည်လျားတဲ့ Liberia ရေနံတင်တင်မော် Elnick MC တို့တိုက်မိခဲ့တာပါစင်ကာပူစစ်ကမ်းမှာအမေရိကန်စစ်သမောပုံမှန်အတိုင်းကန့်ကပ်ဖို့အသွားအခုလိုတိုက်မိခဲ့တာဖြစ်ပါတယ်တိုက်မိခဲ့တဲ့အချိန်ကြောင့် USS John S. McKay ရဲ့ဘယ်ဘက်အနောက်ဖက်ချမ်းဝမ်ပိုက်ပိုင်းတော်တော်လေးထိခိုက်ပျက်စီးသွားပါတယ်ရေတပ်သား5ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့10ယောက်ပျောက်ဆုံးနေပါတယ်တင်မော်တိုက်မှုဖြစ်ပြီးတဲ့နောက် USS John S. McKay ဖြတ်တင်မော်ကြီးဟာစင်ကာပူရေတပ်ချန်ဂီစစ်ကမ်းကိုသူ့ဘာသာသူတွားရောက်ကန့်ကပ်ခဲ့ပါတယ်ထိခိုက်ပျက်စီးသွားတဲ့တင်မောကိုကူညီဖို့ရေထဲမှာရောကုန်းပေါ်မှာပါသွားလို့ရတဲ့ USS America တိုက်တင်မောဟာအခုစင်ကာပူမှာရောက်နေပါပြီ။ပျောက်ဆုံးနေတဲ့ American ရေတပ်သားတွေကို American, Singapore, Malaysia နဲ့ Indonesia ရေတပ်ကတင်မောတွေရဟတ်ယာဉ်တွေနဲ့လိုက်လံရှာဖွေနေကြပါတယ်။စင်ကာပူရေတပ်ရဟတ်ယာဉ်နဲ့ကယ်တင်နိုင်ခဲ့တဲ့ American ရေတပ်သားတွေကိုစင်ကာပူအထွေထွေဆေးရုံကြီးမှာကူတာပေးနေတယ်လို့စင်ကာပူကာကွယ်ရေးဝန်ကြီးကပြောပါတယ်။ရေနံတင်သင်္ဘော Elnick MC ရဲ့အရှိတ်အချမ်းရေမျက်နှာပြင်အထက်23ပေလောက်မှထိခိုက်ပျက်စီးသွားပြီမဲ့သင်္ဘောသားတယောက်မှထိခိုက်ဒဏ်ရာမရခဲ့ဘူးလို့စင်ကာပူစိတ်ကမ်းနဲ့ရေချောင်းဆိုင်ရာတာဝန်ရှိသူတွေကပြောပါရယ် American ရေတပ်မဟာခနစ်ကသင်္ဘောကြီးတွေသင်္ဘောတိုက်မှုဖြစ်တာ3လအတွင်းမှာ2ချိန်မြောက်ဖြစ်ပါရယ်ဂျွန်ကတော့ကပဲ USS Fitzgerald ဖြတ်သင်္ဘောနဲ့ဖိလစ်ပိုင်ကုန်တင်သင်္ဘောတို့ဂျပန်ရေပိုင်နဲ့ထဲမှာမတော်တဆတိုက်မိခဲ့တဲ့အတွက်အမေရိကန်ရေတပ်သား9ယောက်သေဆုံးခဲ့ပါတယ်။အဲဒါကြောင့်နောက်ထပ်မဖြစ်အောင်ကြက်ကြက်မက်မက်ဆောင်ရွက်ဖို့လိုအပ်လာတဲ့အတွက်ကမ္ဘာတစ်ဝှမ်းမှာရှိနေတဲ့အမေရိကန်ရေတပ်သင်္ဘောတွေအားလုံးရဲ့လုပ်ငန်းဆောင်ရွက်မှုအားလုံးကိုခေတ္တရပ်ဆိုင်ပြီးပြန်လည်သုံးသပ်ဖို့ရေတပ်စစ်ဆေးရေးမှူးချုပ်ရေတပ်ဗိုလ်ချုပ်ကြီး John Richardson ကတနင်္လာနေ့ကအမိန့်ထုတ်ခဲ့ပါတယ
်။ I directed an operational pause be taken in all of our fleets around the world.Want our fleet commanders to get together with their leaders and their commands to ensure that we're taking all appropriate immediate actions to ensure safe and effective operations around the world.
ကမ္ဘာတစ်ဝှမ်းက American ရေတပ်တင်မောအားလုံးရဲ့လုပ်ငန်းတွေကိုယာယီရဆိုင်ထားဖို့ကျွန်တော်ညွှန်ကြားထားပါတယ်။ဒီကမ္ဘာလုံးကကျွန်တော်တို့ရေတပ်တင်မောတွေအားလုံးဘေးအန္တရာယ်ကင်းကင်းနဲ့လုပ်ငန်းတွေထိထိရောက်ရောက်လုပ်နိုင်ဖို့တင့်တော်တဲ့အရေးယူဆောင်ရွက်မှုအားလုံးအများဆုံးဆောင်ရွက်ကြဖို့ရေတပ်ဗိုလ်ချုပ်ကြီးတွေအနေနဲ့အစစ်အစစ်တာဝန်ရှိသူတွေနဲ့ဆွေးနွေးကြစီခြင်းပါလေ။ဒါဒီမကဒီလိုမတော်တဆဘာကြောင့်ဖြစ်နေရသလဲဆိုတဲ့အဓိကအကြောင်းချက်တွေကိုပိုးပြီးတော့ထဲထဲဝင်ဝင်လေ့လာသုံးသပ်ဖို့လည်းညွှန်ကြားထားပါလေ
။အခုနောက်ဆုံးဖြစ်ခဲ့တဲ့သင်္ဘောတိုက်မှုတာမကဘာကြောင့်ဒီအခြေအနေမျိုးဖြစ်ခဲ့ရသလဲဆိုတာတွေကိုရေဒါဗိုလ်ချုပ်ကြီး Richardson ကကြဲကြဲပြန့်ပြန့်စတင်စုံစမ်းနေပြီလို့ကာကွယ်ရေးဝန်ကြီး Jim Mattis ကလည်းအစောပိုင်းကပြောကြားခဲ့ပါလေ
။factors not just the immediate ones which will fall rightly under the
ticket အဖြစ်ပြက်တွေကိုရေတပ်ဗိုလ်ချုပ်ကြီး Richardson ကြည်ကြဲပြင်းပြင်းစုံစမ်းနေပြီးတော့ဘာကြောင့်ဒါမျိုးတွေဖြစ်နေရသလဲလက်တလောအခြေအနေတွေသာမကဒီလိုအခြေအနေရောက်စေတဲ့အကြောင်းချက်တွေအားလုံးကိုသုံးသပ်မှာဖြစ်ပါတယ်
မြောက်ကိုရီးယားအစိုးရရဲ့နျူကလ িয়ার နဲ့ပယ်ထိန်ဒုံးကျံမြင့်တက်နေချိန်မှာအခုလိုအမေရိကန်ရေတပ်ရဲ့လုပ်ငန်းတွေပြန်လည်သုံးသပ်ဖို့ညွှန်ကြားချက်ထုတ်ပြန်ထားတာဖြစ်ပါတယ် USS Fitzgerald တိုက်မှုဖြစ်ခဲ့တုန်းကတော့ရေတပ်အကြီးအကဲအရာရှိနှစ်ယောက်နဲ့အကြီးအကဲရေတပ်သားတစ်ယောက်တို့ကိုယာရုကနေဖယ်ရှားခဲ့တယ်လို့အမေရိကန်ရေတပ်ကပြောပါတယ်ရှင
်မဆုမြန်မွန်ပြောပြသွားတာဖြစ်ပါတယ်မနေ့ကတနင်္လာနေ့မှာအမေရိကန်ပြည်ထောင်စုမှာနှစ်ပေါင်း100နီးပါးအတွင်းကျုံငဲရတဲ့အပြည့်အဝနေကျက်တဲ့ဖြစ်စဉ်ကိုလူတွေတန်းနဲ့ကြည့်ပြီးတော့စိတ်အားထက်တန်စွာနဲ့စောင့်ကြည့်ခဲ့ကြပါတယ်။2မိနစ်နဲ့3မိနစ်နီးပါးအချိန်အတွင်းအလွန်တောက်ပနေတဲ့နေမင်းကြီးကိုလကအပြည့်ဖုံးကွယ်သွားတဲ့အချိန်အမှောင်အတိဖြစ်ခဲ့ပြီးတဲ့နောက်နေပြန်ပြီးတော့လင်းတဲ့ဖြစ်စဉ်ကိုကိုယ်တိုင်ကြုံတွေ့ခဲ့ရသူတွေကတော့ရင်တက်ရှုမောဖြစ်ခဲ့ကြပါတယ်။အဂါတပညာရှင်တွေကလည်းအခုလိုအပြည့်အဝနေကျက်ချိန်မှာထူးခြားတဲ့ဖြစ်စဉ်တွေကိုစူးစမ်းလေ့လာနေကြပါတယ်။မိုင်းအင်ဂျင်နီယာကအပြည့်စုံကိုတင်ဆက်ပေးပါပါခင်ဗျာ။
အနောက်ဘက် Pacific ကမ်းရိုးတန်း Oregon ပြည်နယ်ကနေအရှေ့ဘက် Atlantic ကမ်းရိုးတန်းတောင် Carolina ပြည်နယ်အထိလရဲ့အရေးနေကိုဖုံးကွယ်တဲ့နေတက်တဲ့ဖြစ်စဉ်ဟာအချိန်စုစုပေါင်းတနအိခွဲပတ်ဝန်းကျင်ကြာခဲ့ပါတယ်။ American ပြည်ထောင်စုမှာအလုံးစုံနေတက်တဲ့ဖြစ်စဉ်စတင်ခဲ့တဲ့အနောက်ဘက်ခြမ်း Oregon ပြည်နယ်မှာလူပေါင်းတန်းနဲ့ချီပြီးစောင့်ကြည့်ခဲ့ကြတာပါ။အဲ့ဒီထဲမှာမိုးလာလာမြို့မှာနေထိုင်တဲ့မြန်မာနယ်ပွားကိုထွန်းထွန်းကဒေတာစံတော်ချိန်နက်နက်10နာရီဝန်းကျင်မှာစတင်မြင်တွေ့ရတဲ့နေတက်တဲ့မြင်ကွင်းကိုအခုလိုပြောပြပါရစေ
9နာရီ10မိနစ်ကစတယ်စပြီးတော့တဖြည်းဖြည်းချင်းကျက်လာပြီးတော့အဲ့ဒါကိုစောင့်ကြည့်ကြတာပေါ့နော်စောင့်ကြည့်ကြပြီးတော့10နာရီ10မိနစ်မှာလုံးဝမောင်းသွားတာကစက္ကန့်90ဆိုတော့1မိနစ်နဲ့10စက္ကန့်လောက်လုံးဝမောင်းသွားတယ်တెంပရေချာအပူချိန်နည်းနည်းကျသွားတယ်ကျသွားပြီးတော့တိရစ္ဆာန်လေးတွေအိမ်မွေးတိရစ္ဆာန်လေးတွေတချို့អော်ကြတယ်
ဒစိတ်တပိုင်းနေတတ်တဲ့ဖြစ်စဉ်ကိုတွေ့ကြုံခဲ့ရတဲ့အိုဟိုင်းယိုးပြည်နယ်အမေရိကန်အာကာသစူဇန်လေးလာရေး NASA အဖွဲ့ကမြန်မာသိပ္ပံပညာရှင်ဒေါက်တာပဒေတာတင်ကတော့သူလေးလာစူဇန်ခဲ့ပုံကိုအခုလိုပြောပြပါဗျာ
။နေတတ်တဲ့အချိန်ကကျွန်တော်တို့အိုဟိုင်းယိုးပြည်နယ် Glen Research Center မှာကနေ့လယ်2နာရီခွဲအတိမှကျပါတယ်။အဲ့ဒီအချိန်မှာတိမ်မရှိသလောက်ပဲ။အပူချိန်အနေနဲ့က80 85လောက်ဆိုတော့လေအရန်ကိုလင်းနေတာပေါ့နော်။အဲ့အချိန်မှာအပြင်ထွက်ကြည့်တဲ့အခါကျတော့နေကိုတန်းကြည့်လို့မရဘူးမရတဲ့အတွက်ကျွန်တော်ဘာလုပ်ရလဲဆိုတော့ကျွန်တော်လုပ်တဲ့ lab ကလေတာပစ္စည်းတွေစောက်တဲ့ lab ဖြစ်တဲ့အတွက်သူ့ဒေသနာကခွဲကန်းနေမှာပဲ cell တွေအများကြီးရှိပါအဲ့ cell တွေနဲ့ဝင်လာတဲ့အလင်းရောင်အရန်ရော့သွားအောင်လုပ်လို့ရတဲ့ set ကလေးတစ်ခုရှိပါ neutral density cell တွေပေါ့နော်အဲ့ cell တွေနဲ့အရန်ကိုမှောင်သွားအောင်လုပ်ပြီးတော့လှမ်းကြည့်တဲ့အခါကျတော့ဟိုကြည့်လို့ရတယ်ပေါ့လေအဲ့ဒါနဲ့ဓာတ်ပုံရိုက်ထားတယ်ပြီးတဲ့အခါကျတော့ဒီမှာရှိတဲ့သိပ္ပံပညာရှင်တော်တော်များများနဲ့ဒီနေချက်တဲ့အားကိုကြည့်ကြတယ်ဓာတ်ပုံရိုက်ကြပါတယ်အခု NASA လုပ်တဲ့သုတေသနနေချက်နေတဲ့အချိန်မှာရတဲ့သုတေသနအဖြေတွေကအများကြီးပါပဲကမ္ဘာအထက်ပေတသိန်းနီးပါးလောက်မှာပြန်နေတဲ့လေပူပေါင်းကြီးတွေကနေပြီးတော့ဗီဒီယိုကင်မရာနဲ့ရိုက်လို့ရတဲ့ဓာတ်ပုံတွေသိပ္ပံအချက်လက်တွေကတော့နောက်နှစ်ပတ်သုံးပတ်လောက်ဆိုလို့ရှိလို့ရှိရင်သူတို့အဖြေတွေထွက်လာပါမယ်အဲ့ကြလို့ရှိရင်တော့ဒီနေရာတွေပို့ပြီးတော့တိတိကျကျအဖြေတွေရတဲ့ဟာကိုပြောပြပါအောင်မယ
်။အမေရိကန်အရှေ့ဘက်ခြမ်းဖြစ်တဲ့နောက်ဆုံးနေတတ်တဲ့ဖြစ်စဉ်အပြည့်အဝကိုတွေ့ရတဲ့တောင်ကော်ရီလိုင်းနပ်ပြည်နယ်ကိုလံဘီယာမြို့ကိုကိုတိုင်ရောက်နေတဲ့ VOA ဝိုင်းတော်သူမအေးတန်နာကျော်ကနေတတ်သွားတဲ့အချိန်မိနစ်ပိုင်းအတွင်းအမှောင်အတိဖြစ်သွားတာကိုတွေ့မြင်ခဲ့ရတဲ့သူ့ရဲ့အတွေ့အကြုံကိုအခုလိုသတင်းပေးပို့ခဲ့ပါတယ
်။နေလုံးဝစုံတော့မယ်။အရင်မောင်လာလေလုံးဝဘာမှနေရအကောင်းဆုံးမရှိတော့သလောက်တောင်းဝင်းကျင်တစ်ခုလုံးမှောင်နေပါပြီ။နေလုံးဝနေပုံပါပြီလုံးဝနေဝိုင်းနေကျတော့စဝိုင်းစဝိုင်းကျင်တစ်ခုလုံးအဲ့ဒါနေလေ2နာရီ40မိနစ်မှဖြစ်နေတာအခုချိန်မှာအပေါ်ဒီမျက်မှောက်မှာဘာလို့ပုံပြီးပါလဲအဲ့အမေကတော့အပြင်အဝိုင်းလေးမှာပဲအဲ့လိုနေဖြစ်နေတာပေါ့နော်ဟိုအပြင်မျက်စိနဲ့ဆိုတော့ဒါနေဘက်ကိုပြတာပပတ်လည်းမလေးလက်စွပ်လေးပပတ်လည်းမအောင်လေးထွက်နေသလိုနေရထွက်နေ။မကျေးပါရောမမြင်နေရဘူး။အလဲမောင်းအဝိုင်းနဲ့ဘေးနားမှာအဲ့လိုအောင်လေးတွေပဲထွက်နေရ။လုံးဝရအမှောင်ကျသွားရဲ့။ဥစားညားဘက်အရင်ကမှောင်သွားရှင်းနိုင်လောက်ကိုမှောင်နေရလေအခု။အာတဖြည်းဖြည်းပြန်လို့လင်းလာပြီ။အာတဖြည်းဖြည်းနဲ့အကွက်တေးတေးလေးရနေတဖြည်းဖြည်းအနာသာတေးသေးလေးပေါ့နော်ဒီလက်မခွန်လေးလို့အနာသာတေးသေးလေးကနေတဖြည်းဖြည်းပြန်ကြီးလာပြီအခုပြန်လင်းလာရုပ်တရည်ကြီးနော်အရန်မောင်သွားရနေပြန်လင်းလာပါပြီ
အခုလိုမျိုးနေတစိတ်တစ်ပိုင်းကျက်တဲ့ပုံစံမျိုးနီးပါ
မြန်မာနိုင်ငံမှာ2019ခုနှစ်ဒီဇင်ဘာလ16ရက်နေ့မှာတွေ့မြင်ကြရမှာဖြစ်တယ်လို့လည်းအာကာသသိပ္ပံပညာရှင်တွေကပြောဆိုထားပါတယ်ရှင်
။မှန်ကြီးနိုင်ဖြစ်ပါတယ်။အခုတော့မြန်မာနဲ့ဆိုင်တဲ့သတင်းတွေကိုဆက်ပါမယ်။မြန်မာနိုင်ငံတဝန်းမိုးကြီးလို့မြစ်ချောင်းတွေစိုးရိမ်ရေမှကြော်တဲ့အထိစိုးစိုးရွာရွာရေကြီးရေရှမ်းဖြစ်နေတဲ့အေရဝတီတိုင်း၊စကိုင်းတိုင်း၊ပဲခူးတိုင်းအပါအဝင်ပြည်နယ်နဲ့တိုင်းနယ်မှာဇူလိုင်လကနေဩဂုတ်လအထိရေဘေးတင့်တဲ့အင်ဂျီပေါင်း 9,000 ကျော်ရှိနေပြီးတော့ရေဘေးတင့်ပြည်သူတွေက 2,000 ကျော်အထိရှိနေပြီဖြစ်ပါတယ်။ရေဘေးအန္တရာယ်ကြုံနေရတဲ့ဒေသတွေမှာကူညီကယ်ဆယ်ပေးနေတဲ့အခြေအနေတွေကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကို VOA မြန်မာပိုင်းကမတ်စုမောင်ကဆက်တွဲပြီးတော့မေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ပြောပါတယ်။
ဒီဘီနဲ့ပတ်သက်ရင်အပေါ်ပိုင်းမှာဖြစ်တယ်အခုပြီးခဲ့တဲ့ရက်ကြီးတွေမှာသခိုင်းတိုင်းမှာဖြစ်တယ်ဒီအဲ့ရနေပြီးတော့မန္တလေးမတ္တရာတော့ရောက်လာပြီပေါ့နော်မတ္တရာရောက်လာတယ်တွက်ရေဝင်တာရှိတဲ့အခါကျတော့ဟိုတောက်သုံးရေခက်ခဲရှိတယ်အဲ့တော့အဲ့ဒီမှာတောက်သုံးရေလူတန်းတာအဓိကလောရတာပေါ့နော်နောက်တစ်ခုကတော့ကြံတဲ့ဟာတော့ဒီရက်ပိုင်းတွင်းမှာဖြစ်ခဲ့တာကတော့သခိုင်းတိုင်းထဲမှာပဲခန်းကြီးတို့ဟုံးမလင်းတို့မှာ14 15လောက်ကစပြီးတော့ရေတွေပဲကြံနေပေါ့ဒါပေမဲ့အခုပြန်ကျသွားပါရောကြီးရလေအဲ့တော့ဒီရက်တစ်ခါပြင်းနဲ့အောက်ကိုဆင်းလာရင်တော့ပခုတ်ကူရေစကြိုမကွေတော့အခုတော့ဆယ်တော့ပခုတ်ကူနဲ့ရေစုံမှာစပြီးတော့တက်ပြီပေါ့နော်ဒါပေမဲ့စိုးစိုးဝါးဝါးတော့မဟုတ်သေးဘူးအဲ့တော့ကျွန်တော်တို့ကဘာလုပ်သေးလဲဆိုတော့ဒီနှစ်ကတတိယပေါ့တတိယကကျူတင်ပြင်ဆင်မှုအပိုင်းပေါ့ကျူတင်ပြင်ဆင်မှုအပိုင်းမှာကျွန်တော်တို့ကဒီကယ်ဆယ်ဖို့ပစ္စည်းကိုကျွန်တော်တို့မှာအမြဲတမ်းခရိုင်ရုံးနေမျိုးဒီနဲ့ကဲတိုင်းရုံးနေမှာအစီအစဉ်ပစ္စည်းအပြည့်အဝအစင်းနဲ့ပုံထားတယ်တို့ကလည်းစကိုင်းကြီးရောက်လာပြီဆိုတော့မှကျွန်တော်ကပြေးတော့သွားပြီးတော့ပူညီရတယ်ဒါပေမဲ့ရင်ဝင်အိအကုန်လုံးကိုလွှမ်းခြုံနိုင်အောင်မနစ်ကမလုပ်နိုင်ခဲ့ဘူးဒီနေ့တော့ဒီစီးရတော့ပို့ပြီးတော့ပြည်သူတို့ရဲ့ကြိုးရှိအောင်ဆိုကျွန်တော်ရေးဝင်နေဆိုရင်ရေးဝင်အိမ်တွေကိုပါကုညီကယ်ဆယ်မှုရောက်ရှိအောင်ဆိုတာစူးစမ်းအထောက်အထားရှိရပေါ့နော်ဒါကြောင်းလဲလာတာပေါ့ဒါပေမဲ့ကျွန်တော်ရန်လုံးပြည်ပြီလားဆိုတော့မပြည့်သေးဘူးတချို့ပြန်ခဲ့တဲ့အစိပ်ပိုင်းအနေငယ်ရှိရှိဦးမယ်ဒါပေမဲ့အတန်းနိုင်ဆုံးကတော့မနစ်ကလည်းသာလို့ရှိရင်ပို့ပြီးတော့ကယ်ဆယ်နိုင်တဲ့လုပ်ဒီလုပ်နိုင်ရင်ကြိုတင်ကာကွယ်တဲ့အပိုင်းမှာလည်းမနစ်ကလည်းပို့ပြီးတော့ကောင်းမွန်လာတယ်ပေါ့နော်
နောက်ဆုံးအထိပေါ်တော့ဆရာဇူလိုင်လ1ရက်ကနေဩဂုတ်လအထိဆိုလို့ရှိရင်ဒီတည်ဆုံးမှုနဲ့ပတ်သက်ပြီးတော့လဲဆရာတို့စည်းင်းထုတ်ပြန်ထားတာရှိတော့အဲ့ဒီဘေးသင့်တဲ့သူတွေနောက်ပြီးတော့ဒီတည်ဆုံးရတဲ့သူတွေနောက်ပြီးတော့အဆင်ပြေပြောင်းရွှေ့ရတဲ့သူတွေနဲ့ပတ်သက်ပြီးတော့ဆရာတို့ဘယ်လိုများကူညီဆောင်ရွက်ပေးတာရောရှိပါလဲရှင
်အဲကူညီဆောင်ရွက်ပေးတာကတော့ကျွန်တော်တို့ကတည်ဆုံးတဲ့လူဆိုလို့ရှိရင်ကျွန်တော်ကဒီဟာကိုသဘောပေးနေပတ်သက်ရင်ကျွန်တော်တို့ထောက်ပံ့မဲ့နှုံသားတွေဒီနှစ်ပြင်ဆင်ထားတာရှိရလေအဲ့ဒီနှုံသားတွေတိုင်းတည်ဆုံးနေဆိုချက်ချင်းထောက်ပံ့တာရှိတယ်ပေါ့နော်ဘေးသင့်ပြောင်းရွှေ့တာနဲ့ပတ်သက်ပြီးတော့လဲဒီမှာဒီလိုမရဘူးဆိုကျွန်တော်ပြောင်းရွှေ့တာကိုအမြင်အမြန်လုပ်ပေးတယ
်ရေဘေးတွေကိုဆရာတို့လည်းသွားကြတယ်ပေါ့နော်နောက်ပြီးတော့ဒီလူမှုဝန်ထမ်းကယ်ဆယ်ရေးကတာဝန်ရှိတဲ့သူတွေလည်းသွားပါတယ်သွားနေတဲ့ဒီပိုင်းနဲ့ထဲမှာပဲဒီရေဘေးကယ်ဆယ်ရေးလိုနေရာတွေလူထုထက်တဲ့နေရာတွေမှာကူးစက်ယောဂါတွေမဖြစ်အောင်ပေါ့နော်ဆရာအခုလက်တလောအနေထားရဒီသွေးလွန်တကွေးယောဂါလိုဝင်းယောဂါလိုမျိုးကူးစက်ယောဂါတွေမဖြစ်အောင်ရောဆရာတို့တဆက်သေးပညာပေးလုပ်ငန်းတွေလုပ်ခဲ့တာရှိပါလားရှင
်ဟုတ်ရဲ့ရှင်ကျွန်တော်တို့အဓိကကျွန်တော်တို့ရောက်ခဲ့တဲ့နေရာတိုင်းမှာကျွန်တော်တို့ကမလုပ်လဲဆိုတော့အဓိကကပါလေကျွန်တော်တို့ဒီတဘာဝဘေးတွေကြောင်းလို့ရှိရင်ဒီကုသယောဂကြီးဖြစ်တတ်တယ်ဘုလက်တလုံးကတော့အရန်တတိထားမှသိစား H1N1 ပေါ့ H1N1 ဆိုရောက်တဲ့နေရာမှာကျွန်တော်တို့ကတည်ပြီးတော့လူကြီးကယ်ဆယ်တဲ့တစ္စည်းတွေပေးရတယ်ပြီးတော့ပြည်သူလူထုကိုကျွန်တော်တခါတဲ့ပညာပေးလိုက်တယ်ကျွန်တော်တို့လည်းသိရရှိရဲကျွန်တော်ကျမ်းမာရေးဦးစီးဌာနလူတွေကျွန်တော်တို့ပူးပေါင်းပြီးတော့တခါတဲ့အဲ့ဘွဲမှာပဲပညာပေးတာရှိတယ်အဓိကကတော့လက်သေးဖို့ပဲပေါ့နော်လက်သေးဖို့တကယ်နှာရီချောင်းသေးဖြစ်နေတဲ့လူကနှာခေါင်းကြီးတက်ထားဖို့ဒါပဲအဓိကနှစ်ချက်ပဲดาวตรุณาเนี่ยอ๋อเปล่าๆเลยดีเล็ดไส้ชิงด้วยอ่ะเจ้าเรายกได้เนี่ยมาอธิกะเจ้าก็ทับอย่างอยู่เลยป่ะเนาะดาวนักงานซี้ก็တော့ผิดแต่หลุดตัดป่ะเนี่ยก็ไม่รู้อ่ะด่าอีลูกนี้นี่ป่ะ
ရေဘေးသင့်ပြည်သူတွေကိုဒီလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေချက်ထားရေးဝန်ကြီးတောင်နေနဲ့ဗာမြာပညာပေးစကားပြောချင်တာရှိပါလေရှင်
။ပညာပေးစကားကတော့ဗာပဲဖြစ်ဖြစ်သဘာဝဘေးလေးဟာကျူတင်ကာကွယ်တဲ့ဟာအကောင်းဆုံးပဲ။နောက်ပြီးဘေးနဲ့ပတ်သက်ရင်သိပညာရှိဖို့အရေးကြီးတယ်ပေါ့နော်။အဓိကအရေးကြီးတာကတော့ဗိုလ်လေးဥသာသတင်းဘုကံမှာနားထောင်ပဲ။ကျွန်တော်တို့ကလည်းအများနဲ့ပညာပေးတွေလွှင့်နေတယ်ဒါကိုလည်းကြည့်ပါ။အဓိကတစ်ခုခုကြောင်းရှိရင်ကျွန်တော်တို့ဓာတ်ရိုက်ဆက်သွယ်ဖို့ကျွန်တော်တို့ကတော့အများနဲ့နားထွင်ပြီးကြည့်နေတယ်။ဒါပေမဲ့ပြည်သူ့ဘက်ကအစံပေါ့ပြည်သူကနေလိုအပ်ချက်ကိုကျွန်တော်အချိန်လေးပြောလို့ရအောင်အားလုံးနဲ့လွတ်ရနေပါပြီ။သူများ၆ခု၄ညလေး၆၆၆၆သူများ၆ခု၄ညလေး9999 24နာရီ online အဲ့ဒီဟာကိုကျွန်တော်အမြဲတမ်းသတိပေးနေတယ်။ဒါကပြည်သူဘက်ကနေပြီးတော့ချက်ချင်းရအောင်အဲ့ဒီချိန်ကမှလည်းကျွန်တော်ကအနေနဲ့တုတ်ပြန်ဆောင်ရွက်နေပါတယ်။ပြည်သူတွေပူးပေါင်းပါအောင်ပြီးပါလို့ကျွန်တော်အနေနဲ့ပြောချင်
တယ်။ကဲကျေးဇူးများကြီးတင်ပါတယ်နော်ဆရာဖြေပေးတာဟုတ်ကဲ့
။မတ်စုမွန်ဆက်တွေ့မိမဲ့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့ဘောလုံးသတင်းကိုပြောကြပါလေမလေးရှားနိုင်ငံမှာကြည်ပနေတဲ့29ကြိမ်မြောက်စီဂိမ်းအရှိတောင်အရှအားကစားပြိုင်ပွဲမှာအမျိုးသားဘောလုံးအသင်းကအုပ်စုအေမှာအင်းရှင်မလေးရှားအသင်းနဲ့မနေ့ကရှင်ပြိုင်ကစားတဲ့နေရာမှာမလေးရှားကမြန်မာကို3-2နဲ့အနိုင်ရလိုက်တဲ့အတွက် Lao din it, where is Abu Jamie may also will people do ya to be people, Nima Dingale, any boy, my showing every day. Osu, Liver Zayama, don't win and let the Kuma Yabido, Osu Dudia Pina, see me find it with Tedavare, Maniga, boy, my Mamma, Ding, a chin in it, Alala, who put the beer, coach you only up, set beer, Pilbiavaling.
Pramabai poem pig, mini pine with Chavido, Malaysia Vega, Nimago Nagosa, Tunu Gerago, Yumi and Tanjagani, Taya tolling it at Tama. Eric Bogo could and toa piget, Malaysia Ninga Yau, Kuti Hamamongo, Saturnia Tabare. Mania Puya, Malaysia Ninga, ancient in a Kayaris or Malaysia Mani, Kuti Hamamon, no toga, a deep wetia, trolley, Selo Shabu, Kamelu, Temare.
Okay, Selo Shabu, the Rolly Kamare. Article in a Jerome Yamari to Romina Lia, a Pirabo, no, Puejis, Apin Jerome Yamari, Betama Tarani as a Vishi. Do we go on one San Evo, a go on one San in Yama, Lu Abin Nivala, La Abijare, but you know, Kamana.
ရှိထောင်းလောက်ရှိကောင်းရှိလိမ့်မယ်ပေါ့နော်ဒီဘလုံးအကစားကမလေးရှားနိုင်ငံရဲ့နိုင်ငံတော်အကစားလို့ပြောရမယ်အစင်လားမြန်မာနဲ့ရှင်ဘယ်လိုရှိပါလဲခင်ဗျမလေးရှားကအယူမှုကိုဖြစ်ကြတယ်ခင်ဗျတခဲနဲ့ကိုတော်တော်အားပေးတာရှုံလုံးပြေပါပဲဒီနေ့ဆိုလို့ရှင်သူတို့လာအားပေးတဲ့လူဆိုရင်အမခန်းလောက်ဘူးပေါ့နော်ကျွန်တော်မြန်မာပြည်မှာအားပေးတာတက်ကိုသူတို့နိုင်ငံပိုပြီး crazy
ဖြစ်ပါတယ်ဗျမြန်မာအတင်းရဲ့ရေချင်းကိုသူတို့ short Many as solution to the Rinzari Maroma, Gizia, Ninetro, Hata, the Kutin Harali, do you are?
Okay, so Myanmar thing are Leeway Kazare Niama, Tongwen Nine, Malaysia Tene Kane Kajama, Tongo de Gune, Gobia Niva Shonebono.
Okay,
Gulu Shonaraga, Malaysia thing are a thick gong lad.
She absent or Timagua Lababo, Tabime, the Chuhari Jado, General Training Mining, Nene Guame, a chase at Lily Guamebono, a chase at Mima, Oloa.
กูตาနိုင်တာဗောနော်အခြေဆက်နည်းနည်းလေးလွဲသွားတာ ਨੇ ကိုပြေးလဲရတဲ့ဟာမျိုးလေးဆိုတော့လေအဲတကိုးဆိုလို့ချင်းကျွန်တော်တို့ကိုရှိမှာပဲကိုသွင်းဝင်ရတဲ့အနေထားကိုချွတ်ချွတ်မှုလေးတွေ့သွားတယ်ဆိုတော့လေဒါကိုဘက်ကအားနဲ့ချက်လေးတွေဗောနော်ဘောလုံးအပြင်တော့ဒီအရှိတောင်အရှာမှာသိမကွာလာပါဘူးမလေးရှားလည်းအရင်ကောင်းကြီးမဟုတ်ပါဘူးအင်းရှင်သင်းတဲ့ကံရတယ်တကယ်ပေးသက်အားပေးမှုကလည်းညီမအသင
ပြီးမှုန်နေတဲ့ဟာတွေက
မလေးရှားနိုင်ငံရောက်ကိုတီဟမောင်မောင်မှာ Sea Games ပေါ်လွန်ပွဲတွေကိုရုပ်မြင်သံကြားတရက်ထုတ်လွှင့်မှုတွေကနေမပြတ်တမ်းစောင့်ကြည့်အားပေးနေသူတူကတော့ American ပြည်တော်စု Maryland ပြည်နယ်ကမြမလက်ရွေးစဉ်ကိုသမဟောင်းကိုရင်ထွေးပါ
တစ်ဖက်အသင်းရဲ့ Asian အသင်းဖြစ်တာကိုကစားတဲ့အခါကျတော့ကျွန်တော်တို့ဗမာဘောလုံးအသင်းအနေနဲ့စိုးရင်စိတ်ကလေးတွေရှိတာတွေ့ရတယ်ဗျပထမပိုင်းအစမှာယော်ဒီယော်ရဲ့ပထမတကူသွင်းလိုက်တယ်မလေးရှားကဒုတိယတကူမိနစ်ပိုင်းတော့မချသေးဘူးဒုတိယတကူထပ်ပြီးလိုက်တယ်အဲ့ဒါဘာကြောင့်လဲဆိုတော့ကျွန်တော်နောက်ခံအားနေတဲ့
နောက်တန်းအားနေတယ်ပေါ့
ဟုတ်ကဲ့ခင်ဗျာနောက်တန်းအားနေတယ်နောက်တန်းဖြစ်လိုက်တဲ့ဘောလုံးကရှေ့မရောက်ဖက်နဲ့ဒီနောက်တန်းမှာပဲတဝဲဝဲလေးလေးနဲ့ပြန်ဖြစ်နေတယ
်ဟုတ်ကဲ့ဆိုတော့အဲ့ဒီအချက်ကဒီမြန်မာအသင်းရဲ့အဓိကအားနေချက်လို့ပြောရမှာလားခင်ဗျာ
တိုက်စစ်မှာပိုင်ပိုင်နိုင်နိုင်လှုပ်ပေးနိုင်တာဆိုလို့အောင်သူတယောက်ပဲပရိသတ်ရဲ့အားကိုမလေးကကစားတဲ့ကစားကွက်ကရောမလေးကစားကွက်ကလည်းကျွန်တော်ဒီနေ့ကြည့်တယ်ဗျတော်တော်လေးကိုတတ်တတ်ရရကစားသွားတယ်ကျွန်တော်တော်တော်တွေ့ရတယ်ဗျလာမဲ့ဆီမီဖိုင်နယ်ကတူတင်ကိုတင်ရေကုန်ရေငန်းကစားနိုင်မှအတင်းဝင်အတင်းပြည့်စီစီလုံးလုံးနဲ့တယောက်ချင်းရောအတင်းဝကောကစားနိုင်မှကျွန်တော်တို့ဆီမီဖိုင်နယ်ကြုံနိုင်မဲ့အခြေအနေမြင်ရတယ်ဗျ
မြန်မာလက်ရေးစင်ဘောလုံးသမားဟောင်းကိုရင်ထွေးပါမနေ့တော့ကမြန်မာကိုမလေးရှားကနိုင်ခဲ့တဲ့အတွက်စုစုပေါင်းမလေးရှားကိုမှတ်ရထားပါပြီလာအိုတင်းနဲ့မလေးရှားတို့ဩဂုတ်လ23ရက်နေ့ကျရင်အုပ်စုအေရဲ့နောက်ဆုံးပွဲအဖြစ်ကစားကြမှာဖြစ်ပြီးဒီပွဲမှာမလေးရှားကတက်မှတ်ထရတာနဲ့အုပ်စုဘိုနီယာကိုမလေးရှားရောက်လာမှာပါ။အော်ဂိုလာ26ရက်နေ့မှာအချိုဘိုလူပွဲကိုကစားကြမှာဖြစ်ပြီးနောက်ဆုံးဘိုလူပွဲကိုတော့အော်ဂိုလာ29ရက်နေ့ကျရင်ကျင်းပမှာဖြစ်ပါလေ
။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါလေ။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 နာရီကနေ 9:00 နာရီအထိတစ်ချိန်နေ့လယ် 12:00 နာရီကနေနေ့ခင်း 1:00 နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း 6:00 နာရီခွဲကနေ 9:00 နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9:00 နာရီကနေ 10:00 နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ3240လို့ပြင်လိုင်းဒိုမီတာ50 kilohertz 5999နဲ့လိုင်းလက်မီတာ190 kilohertz 1905တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ကြမယ့်အထင်မှဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းထုတ်တင်ပြပေးမှာဖြစ်တယ်လို့မနေ့ကင်းအင်္ဂလိပ်စာတင်ကန်းစာကိုလည်းနားဆင်ကြမှာပါအပတ်စဉ်စီစဉ်နေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
စည်းစံတစ်ဆိုင်တွားကြည့်မှတ်ပုံတင်မှတ်ပုံတင်မရှိတဲ့ဆေးကိုမရောက်တဲ့ဆိုင်လို့မရှိတော့ပဲဆရာ
ဒါကတော့စီးပွားရေးကဏ္ဍမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်အဲ့ဒါပြင်တုတဆုံးနဲ့အမေရိကန်တခွင်စီစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာပါအခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်။လူနည်းစုအုပ်စုတစုအပေါ်မှာကျူးလွန်နေတဲ့စနစ်တကျဖိနှိပ်ညှဉ်းပန်းမှုတွေကိုမြန်မာအစိုးရကဖုံးကွယ်ထားတယ်ဆိုပြီးခေါင်းစဉ်တက်ရေးသားထားတဲ့ The Washington Post သတင်းစာကြီးရဲ့ Editor အဝကိုဦးစွာတင်ပြခြင်းပါတယ်။ကုလသမဂ္ဂကဖေဖော်ဝါရီလအတွင်းထုတ်ပြန်လိုက်တဲ့အစည်းအဝေးခန်းစာတစ်စောင်မှာရခိုင်ပြည်နယ်အတွင်းကာလရှည်ကြာဒုက္ခခံစားနေကြတဲ့လူနည်းစုရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာအစိုးရရဲ့ဖိနှိပ်မှုလူခွင့်ရေးချိုးဖောက်မှုတွေကိုအသေးစိတ်တင်ပြထားပါတယ်ဖိနှိပ်မှုတွေပြုလုပ်နေတဲ့အတိုင်းတဟာလူသားစုပေါ်မှာကျူးလွန်နေတဲ့ရာဇဝဲမှုတို့တောင်တတ်မှတ်ရမယ့်အခြေအနေမျိုးရှိနေပါတယ်မြမအစိုးရအနေနဲ့တုံ့ပြန်ဆောင်ရွက်တင်တာကကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေကိုတိုင်းပြည်ထဲဝင်ခွင့်ပေးပြီးတော့တာဝန်ခံမှုရှိရှိနဲ့နောက်ထပ်အကြမ်းဖက်မှုတွေမဖြစ်စေရအောင်ကြိုးပမ်းတင်ပါတယ်အခုတော့အဲ့ဒီလိုမဟုတ်ပဲအစိုးရရဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကဘလို့ရာဇဝဲမှုမှကျူးလွန်တာမျိုးမတွေ့ရတဲ့အကြောင်းကောက်ချက်ချခဲ့တယ်လို့ပြည်ပကလူတွေကမျိုးတုံတက်ဖြတ်မှုတွေဖြစ်ပွားနေတယ်ဆိုပြီးတော့လှုပ်ကြံဖန်တီးနေကြတယ်ဆိုပြီးပြောဆိုလိုက်ပါတယ်။တစ်ဖက်ကနေကြည့်မယ်ဆိုရင်အဲ့ဒီမှာတွေ့ရတဲ့အထောက်အထားတွေကရခိုင်ပြည်နယ်အတွင်းမှာစနစ်တကျကျူးလွန်တဲ့လူခွင့်ရေးဖောက်ပြက်မှုတွေရှိနေတယ်လို့ယူဆနိုင်စရာရှိနေပါတယ်။မြန်မာအစိုးရလူညုံရေးတပ်ဖွဲ့တွေရဲ့ပိုက်စိတ်တိုက်ရှာဖွေရှင်းလင်းရေးတွေပြုလုပ်ခဲ့တဲ့ပြီးခဲ့တဲ့နှစ်ကစလို့မတရားဖိနှိပ်ညှဉ်းပန်းနှိပ်စက်တာတွေကပိုးပြီးတော့တိုးများလာနေပါတယ်။ပြီးခဲ့တဲ့နှစ်အကြမ်းဖက်မှုဖြစ်ပွားပြီးတဲ့နောက်ပိုင်းတည်ဆုံးသူရေတွက်က60နီးပါးရှိနေပြီးလူပေါင်း6000ကျွဲလောက်ဟာရခိုင်ကနေထွက်ပြေးနေကြပါတယ်။မြမအစိုးရကတုံ့ပြန်ဆောင်ရွက်တဲ့အနေနဲ့စုံစမ်းရေးကော်မရှင်ကိုဖွဲ့စည်းခဲ့ပေမဲ့အဲ့ဒီကော်မရှင်ပေါ်ယုံကြည်စိတ်ချမှုကအားနည်းပါတယ်။အဖွဲ့ရဲ့ခေါင်းဆောင်ကလက်ရှိဒုတိယသမ္မတဖြစ်တယ်လို့အရင်ကစစ်ခေါင်းဆောင်ဟောင်းဖြစ်ပြီးတော့အဖွဲ့ထဲမှာရိုဟင်ဂျာကိုယ်စားလှယ်လည်းမပါဝင်ပါဘူး။စုံစမ်းစစ်ဆေးတဲ့သူတွေမှာဘာမှရေရာတိကျတဲ့နည်းစနစ်မရှိသလိုရော့တီရော်ရဲနိုင်လာပါတယ်။ရွာသားတွေရဲ့မကြည်မနက်ပြောဆိုမှုတွေအပေါ်မှာလည်းလစ်လျူရှုခဲ့ကြတယ်လို့ရေးသားထားပါတယ်။ပြီးတော့ရေပူရဆန်နဲ့မှတ်ချက်တွေပြုခဲ့ပါတယ်။နိုင်ငံတကာမိသားစုအနေနဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးမစ်ရှင်အဖွဲ့တစ်ခုကိုမြန်မာနိုင်ငံကိုလာရောက်ခွင့်ပြုဖို့အတွက်တောင်းဆိုပေးတင်ပါတယ်။အမေရိကန်ကွန်ဂရက်လွှတ်တော်အနေနဲ့လည်းမြန်မာနိုင်ငံနဲ့စစ်ဖက်ဆိုင်ရာထိတွေ့ဆက်ဆံရေးတွေကိုပြန်ပြီးတော့စဉ်းစားဖို့တိုက်တွန်းထားပါတယ်။ဆက်လက်ပြီးတော့တင်ပြကြင်တာကတော့ပုတ်ရဟန်းမင်းကြီးရဲ့မြမခီးစဉ်ကိုလူစုလူဝဲကြီးတွေမိန်ကုန်းနေနဲ့မဆုံးဖြတ်ပဲရက်လက်နဲ့သာဆုံးဖြတ်ရလိမ့်မယ်ဆိုပြီးတော့ cruisenom.com မှာရေးသားထားတဲ့စောင်းမကိုတင်ပြပေးပါမယ်။ဗာတီကန်နန်းတော်ကတရားဝင်ထုတ်ပြန်တာမျိုးမရှိသေးပေမဲ့လာမယ့်နိုဝင်ဘာလနှောင်းပိုင်းမှာပုတ်ရဟန်းမင်းကြီးဖရန်စစ်စာမြန်မာနိုင်ငံကိုသွားဖို့စီစဉ်ထားတယ်ဆိုတာသတင်းအမြင့်တွေအများပြားကနေအတည်ပြုနေကြပြီဖြစ်ပါတယ်။ပုတ်ရဟန်းမင်းကြီးဟာမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေရဲ့အခြေအနေကိုစောင့်ကြည့်နေသူဖြစ်ပါတယ်။ပုတ်ရဟန်းမင်းကြီးဟာရိုဟင်ဂျာတွေရဲ့အရေးနဲ့ပတ်သက်ပြီးတော့သူ့ရဲ့ပူပန်မှုတွေကိုနေရာတော်တော်များများမှာပြောဆိုခဲ့ပူပါတယ်။ပုတ်ရဟန်းမင်းကြီးရဲ့မြန်မာပြည်ခီးစဉ်အောင်မြင်မှုရှိမရှိဆိုတာဘလို့ရာနဲ့တိုင်းတာမှလည်းပုတ်ရဟန်းမင်းကြီးကိုလူတွေအမြောက်များထွက်ပြီးတော့ကြိုးဆိုကြတယ်။ပုတ်ရဟန်းမင်းကြီးအနေနဲ့လူခွင့်ရေးအကြောင်းတွေရိုဟင်ဂျာလူနည်းစုတွေရဲ့အရေးအကြောင်းတွေကိုပြောဆိုခွင့်ရှိတယ်ဆိုတဲ့အချက်လက်ောင်းတွေတိုင်းတာလို့မရနိုင်ပါဘူးလက်တွေ့ရလက်အနေနဲ့ဘလောက်အရှိတီတတ်မဲ့အပြောင်းလဲတွေဖြစ်ပေါ်လာတယ်လဲဆိုတာနဲ့ဆုံးဖြတ်ကြပါလိမ့်မယ်စသဖြင့်ရေးသားထားပါတယ်ခင်ဗျာ
မြမလူလည်းသပိုင်းဝင်ကျောင်းသားသမဂ္ဂအဆောက်အအုံပြန်လည်ဆောက်လုပ်ရေးဟာလူလူကရွေးချယ်တဲ့ NLD အစိုးရလက်ထက်မှာပို့ပြီးတော့ကျေလောင်လာပါတယ်ဖြစ်စည်းခံရတဲ့တက္ကသအဆောက်အအုံမြေနေရာမှာသမဂ္ဂအဆောက်အအုံဆောက်လုပ်ဖို့အတွက်ရောင်းတဲ့အစိုးရကကြိုးပမ်းခဲ့တဲ့ပုံမှာဝေဖန်မှုတွေအကြီးအကျယ်ပေါ်ထွက်ခဲ့ပြီးတော့အခုတော့ဒီသမဂ္ဂမြေနေရာကိစ္စကိုသမဂ္ဂမျိုးဆက်တွေကြားမှာဆွေးနွေးတိုင်ပင်နေကြပါပြီသပိုင်းဝင်သမဂ္ဂမြေနေရာဟောင်းနဲ့ပတ်သက်လို့သရရှင်တွေရဲ့အမြင်ကရောဘယ်လိုရှိပါလဲ လာမယ့်အင်္ဂါနေ့ညပိုင်းတဲအဒီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလို့သူတွေ VOE ကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တဲအဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာ VOE ကခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမည်ကိုယ့်ရဲ့မိဂွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-9954ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်းကြမယ့်သတင်းတွေကိုကြိုဆိုပါရခင
်ဗျ။ဒီကညတိုင်းရဲ့လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေဒီကနေ့ည9:00နာရီမတိုင်ခင် VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျ။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ။နားဆင်နေကြအမေရိကန်အီဒီယန်တို့အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါရခင်ဗျ။
ဒီကိရမ်နဲ့ကျင်ပြမယ် EDM အသုံးကတော့
Go up in smoke
ဖြစ်ပါလေစာလုံးပေါင်းက GO go UP up go up ကအပေါ်ကိုတက်သွားတာ IN in SMOKE smoke ကဒီနေရာမှာမိကိုအတွင်ဆိုတော့စကိုက်ထုံရဲ့လုံးောက်ဒီပေကတော့မိကိုအတွင်နဲ့အပေါ်ကိုတက်သွားတာပေါ့ပစ္စည်းတစ်ခုခုမိလောင်လို့မိကိုအတွင်နဲ့အပေါ်ကိုတက်သွားတယ်ဆိုရင်အောက်မှာပြပဲကြံရိတ်ခင်မဲ့သဘောဖြစ်ပါလေ။ဒါကြောင့်မလို့ EDM အသေးပေကတော့အချီနီးအလဟတကြံရိတ်တံမျိုးကိုဆိုတာဖြစ်ပါလေ။ဒီသုံးနဲ့ပတ်သက်လို့ George Crowe ရဲ့ဥပမာကိုနားဆင်ကြကြရအောင်
။ Our medical research project was cancelled halfway. So 5 years of hard work went up in smoke.
ကျွန်တော်ရဲ့စစ်တီပံသူတေသနပြည့်စုံမှုကလန်ဝဲမှာဒီမဲ့ဖြစ်သိမ်းခံရတယ်လေ။ဒါကြောင့်ငါနှစ်ကြာအလုပ်ကျူးစားခဲ့တာအလုံးအလဟတာဖြစ်ခဲ့ရတယ်လို့တည်ပြရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင်
။ Our medical research project was cancelled halfway. So 5 years of hard work went up in smoke.
ကျူးစားခဲ့သည်များဆူဆောင်းခဲ့သည်များအလဟတာဖြစ်ရတယ်အလုံးဆုံဆုံးသွားရင်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
go up in smoke
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးနဲ့ဖြစ်ပါလေ
ဒါကတော့အင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်စီစဉ်တွေကိုထုတ်လွှင့်ပေးပါတော့မယ်အရေးဆုံးကြားမှာကတော့စီဝါရေးကဏ္ဍပါFDA မြန်မာနိုင်ငံအစားအသောက်နဲ့ဆေးဝါးကုတ်ကဲရေးဦးစီးဌာနကလာမယ့်2018ဇန်နဝါရီလကစပြီးတော့တရားမဝင်ဆေးဝါးရောင်းချသူတွေကိုထိတိရရအောင်အရေးယူသွားဖို့စီစဉ်နေတဲ့အကြောင်း FDA ညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကပြောပါရယ်အများပြည်သူအတွက်အန္တရာယ်ဖြစ်စေမယ့်အစားအသောက်တွေဆေးဝါးတွေရောင်းချနေမှုတွေပေါ် FDA ကဥပဒေလမ်းကြောင်းကနေအရေးယူဆောင်ရွက်တဲ့အစီအစဉ်အကြောင်းဒေါက်တာတန်းထွတ်ကိုဆက်သွယ်မေးမြန်းပြီးတော့ဆေးဝါးရေးကဏ္ဍအပိုင်း1အဖြစ်ကိုဇော်ဝင်းနိုင်ကတင်ပြပေးထားပါရယ်ခင်ဗျာ
မနက်ကတည်းကစေဝါရောင်းချတဲ့ဆန်ဒီမှာအစိုးရရဲ့ခွင့်ပြုချက်မရဘဲတင်ရောက်နေတဲ့တရားမဝင်စေဝါတွေအများအပြားရှိနေပြီးတချို့လူသုံးများတဲ့စေဝါတွေထဲမှာအများပြည်သူကိုအန္တရာယ်ဖြစ်စေတဲ့အတုတွေပါနေတာကြောင့် FDA မြန်မာနိုင်ငံအစားအသောက်နဲ့စေဝါကုကေဦးစီးဌာနကဒီကိစ္စကိုစနစ်တကျအစဉ်စဉ်ပညာပေးအရေးယူဆောင်ရွက်ဖို့စီစဉ်လာနေတာဖြစ်ပါတယ်။မကြာသေးခင်ကာလတွေအတွင်းဝန်ထမ်းအင်အားတိုးချဲ့ခံထားနိုင်တာကြောင့် FDA အနေနဲ့အခုလိုလုပ်ငန်းတွေကိုတိုးချဲ့လှုပ်ဆောင်လာနိုင်တာဖြစ်တယ်လို့ FDA ညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကပြောပါတယ
်။2015ဆက်ပြီးတော့ကျွန်တော်တို့အရှိန်မြင့်ပြီးတော့မှဒီကိစ္စတွေကိုအရေးယူလာခဲ့တာပေါ့ဆရာရယ်။ဆိုတော့ကျွန်တော်တို့ဒီတစ်နှစ်တစ်နှစ်ပို့ပြီးတော့ကျွန်တော်တို့မှာအင်အားလေးရရှိလာတယ်ဆရာ။ငါတို့တော့ကျွန်တော်တခါပြင်ပြခဲ့သလိုလူလေး400လောက်ရှိတာပေါ့ဆရာရယ်။အခုတော့1000လောက်ရှိတာပေါ့။ကျွန်တော်တို့ခရယုံမရလည်းပဲအရင်တော့မရှိဘူးဗျကျွန်တော်တန်းယုံလောက်ကလေးပဲလူလေး9ယောက်ရှိရော9ယောက်နဲ့ရှိတာပေါ့ဗျာအဲ့ဒီကနေပြီးတော့ခရယုံ28ခုလည်းကျွန်တော်ကဖွင့်နိုင်ခဲ့တယ်ဆိုတော့လူရှိလာပြီးယုံရှိလာပြီးဆိုတော့ကျွန်တော်တို့ဒီကြီးကြပ်ကုတ်ကြတာမျိုးတို့လုလာတဲ့သဘောပဲပေါ့ဗျာ
မြန်မာနိုင်ငံအနှံ့အပြားမြို့တိုင်းနယ်တိုင်းမှာဖွင့်လေရောင်းချနေကြတဲ့စေဝါဆောင်အတော်များများဟာတရားဝင်မပုံတင်ထားခြင်းမရှိဘူးလို့လည်းဒေါက်တာတန်းထွတ်ကပြောပါတယ
်စေဝါအန္တရာယ်ကကျွန်တော်တို့ဒီဘပီသူများအထူးသဖြင့်တော့ကြီးရပီသူများပေါ့ဗျာသူတို့မှလည်းအမြင်များတယ်ဆရာ ဒီကတော့ဒါတွေကိုတကယ်လုပ်နေတာကမြို့ကိုလူတွေကလုပ်နေပြီးတော့မှတော်ရတယ်ပစ္စည်းလို့လောက်တာပေါ့ဗျာ။ဟဲ့ပြောမယ်ဆိုရင်လေသူကစပန်ချင်းရ။အဲ့တော့ကျွန်တော်တို့ကအခုအင်အားလေးရှိလာပြီဆိုတဲ့ခါကျတော့ခြေစက်လက်စက်ခက်မြန်းများလုပ်တဲ့အခါမှာကျွန်တော်အမှန်တိုင်းဝင်ခံမယ်ဗျာ။ဒါတွေကရှက်စရာမလိုဘူး။ဟိုအမှန်နေပြောတာအကောင်းဆုံးပါပဲဗျာ။ဒီစေးစံတစ်ဆိုင်သွားကြည့်မှတ်ပုံတင်
ဒီကနေ့မှာကျွန်တော်ဝန်ခံနေချက်ရှစ်ချက်လည်းမဟုတ်တာရီယယ်ဆစ်ချူရှင်းမယ်နောက်တစ်ခါကျွန်တော်တို့ဒီကြောင်ပလောင်မှရှိတဲ့ဒီစေစေကပ်ပြီးပြီးတွားခြင်းအဲ့ဒီမှာဆက်စေးရရယ်ဒီပဲဆရာတို့ကဒီဟိုတို့ကတူကတ်စတမာနဲ့ဘာရနဲ့ဆက်လာနေရအဆင်ပြေနေတာပေါ့ဆရာဟင်ဒီသဘောပါခင်ဗျဒီစေးစားအတီးတီးမှာယောဂအမျိုးမျိုးအတွက်ကိုယ်တော်ဘောနဲ့ကိုယ်စေးတွေကိုပေါင်းဆက်ပြီးရောင်
ကျွန်တော်လမ်းကြောင်းလေးတင်ပြတယ်ဆက်စည်းရဲ့အန္တရာယ်တွေကိုလည်းပဲကျွန်တော်ပြောတယ်မှတ်ပုံတင်မဲ့စီးရဲ့မှတ်ပုံတင်မဲ့ဆိုတာ တကောင်းစီတဲ့ကျွန်တော်တို့အရီဂျစ်စာရောင်းတဲ့အပြင်3B ခံရကျထိုးထားတဲ့အပြင်ထင်းချုပ်ဆေးဥပါသူကရောင်းတာပေါ့ဆရာရင်ထင်းချုပ်ဆေးရောင်းတော့ကျွန်တော်အဲ့ဒါနဲ့တေးချတရားဆွဲဆိုလို့တော်ကူဒီပုဂ္ဂိုလ်အာနာပိုင်အဖွဲ့တခါကဥပဒေပြတ်တော်သားများတယ်တတိယကျကျအရေးယူတာကိုတွေ့ရပါတယ်ဒီရုံးထုတ်တာအစကျွန်တော်တို့ဒီတရားခွင်မှာအစကျွန်တော်တို့လူတွေတွားပြီးတော့လာကြတက်တွေထွက်တော်ရင်ဟိုစိတ်မကောင ဂျူလိုင်လလေးမှာဖြစ်တဲ့ကိစ္စတွေပ
ါတစ်ဖက်မှာလည်းဆေးဝါးအတုတွေအကြောင်းအများပြည်သူကိုအသိပေးတဲ့ဆွေးနွေးဟောပြောပွဲတွေကိုစတင်လှုပ်ဆောင်နေပြီဖြစ်ကြောင်းလည်းဒေါက်တာတန်းထွတ်ကပြောပါတယ
်ကျွန်တော်တို့ဒီရန်ကုန်မှာဆေးဝါးအန္တရာယ်ပြပွဲကြီးတစ်ခုကျွန်တော်လုပ်ပါတယ်ဆရာဂျူလိုင်29 30 31မှာ NY မှာကျွန်တော်လုပ်ပါတယ်သူကတော့ဟိုခေါင်းစဉ်ကြီးကတော့ဆေးဝါးအတုဆံမီဆေးဝါးများဒီအန္တရာယ်ကာကွယ်တားဆီးနောက်တော့အန်ဒီရဲ့ရှော့ချာကြီးကာကွယ်တားဆီးပြပွဲလူလူပြပွဲဆိုကျွန်တော်လုပ်ပါတယ်အဲ့ဒီရလုပ်ပြီးတော့31ရက်နေ့မှာဒီရန်ကုန်ကအဓိကဖြစ်တဲ့အတွက်ကြောင့်ဆောစောကျွန်တော်တင်ပြတဲ့ဆမ်မီနဲ့ဆေးဝါးအတူများအန်ဒီရဲ့ရှော့ချာကြီးနဲ့တိုက်ဖြည်း workshop တစ်ခုကျွန်တော်လုပ်ပါတယ်ကန်တော်ကြီးဘယ်လစ်မှာလုပ်ပါတယ်အဲ့တော့အဲ့ဒီမှာကျွန်တော်တို့ရဆောင်ရွက်ချက်တွေကျွန်တော်ရရွယ်ချက်တွေကျွန်တော်တင်ပြပါတယ်အဲ့မှာအားရစရာကောင်းတာရန်ကုန်တိုင်းဝန်ကြီးချုပ်ကနေပြီးတော့မှ2018မှာသူ့ရဲ့ရန်ကုန်တိုင်းဧရိယာအတွင်းမှာ2018ခုနှစ်အစမှာဒီစီဝါအန္တရာယ်ကိုသူ့အနေနဲ့တိတိကျကျကာကွယ်တားဆီးတိုက်ဖြတ်မယ်ဆွေးကြတဲ့အစီအမံတစ်ခုသူလုပ်လို့ရပါတယ်ဆိုတရားဝင်သူကြေညာပေးတယ်နောက်တစ်ခါဒီလိုအနေများတဲ့ကိစ္စတွေကိုအရေးယူတာကိုလည်းပဲယခုလည်းအရေးယူနေတယ်နောက်မှလည်းဆက်ပြီးတော့အချိန်မီအရေးယူမယ်ဆိုတဲ့အကြောင်းသူကတရားဝင်ပြောတယ်ခင်ဗျာပြောတော့ကျွန်တော်တို့ကအလွန်အားရတာပေါ့ဗျာရန်ကုန်ကကျွန်တော်တို့တိုင်းမှာအချက်ချပဲဆရာဒီစီဝါတွေစတာရီဟာတာရီထုတ်လုပ်တာရီချမ်းပြူတာရီတင်သွင်းတာရီရုံချသူအချက်ချပဲဆရာဘယ်စီဝေါ်ရင်ဆိုရန်ကအချက်ချပဲဆိုတော့ဒီကြောင့်ရန်တိုင်းဒေတာအနာဘန်ပြတဲ့ဝင်းကျုပ်ကဟိုဒီလိုညွှန်ကြားချက်တွေပေးလာတယ်ဒီလိုလှလားချက်တွေကျွန်တော်ပြောတယ်ဆိုတော့ကျွန်တော်အရန်အားရတယ်ဆရာ
တရားမဝင်စေဝါအတူများရောင်းချနေမှုပပျောက်ရေးအတွက်တနင်္ဂနွေလုံးအတိုင်းတာနဲ့မဟာဗျူဟာချပြီးရေရှည်စီမံကိန်းနဲ့လှုပ်ဆောင်သွားမှာဖြစ်တယ်လို့ဆိုပါတယ
်ကျွန်တော်ရည်ရွယ်ချက်ကလည်းပဲဒီဒါမဲ့ဒီမှာနိုဝင်ဘာစက်တင်ဘာအကုန်နိုဝင်ဘာမှာဒီ national level ပေါ့ workshop အကြီးဆုံးနေပြီးတော့မှာလုပ်ဖို့ရှိပါတယ်အဲ့ဒါဘာလဲဆိုတော့ national drug safety policy and strategy ပေါ့ဒါကျွန်တော်တို့ဆွဲပါမယ်ဟို negotiate ရှိတဲ့ဟာတွေမရှိဘူးရှိပါတယ်ဆရာဒါပေမဲ့စနစ်အရင်မကြောက်ဘူး international မဖြစ်ဘူးအဲ့တော့ကျွန်တော်ဒါကြီးကိုဆွဲတဲ့အခါမှာအဓိကအရေးကြီးတဲ့ပုံချမ်းကိစ္စကရန်ကုန်ကနေရနိုင်တယ်ဆရာတောင်းကျွန်တော်တို့ပထမအဆင့် workshop ရန်ကုန်မှာလုပ်တာဖြစ်ပါတယ်အဲ့ကျွန်တော်တင်ပြလိုတာကစနစ်တကျpolicy strategy နဲ့တွားမယ် action plan နဲ့လည်းတွားမယ် data ဝန်ကြီးချုပ်များရဲ့ပံ့ပိုးကူညီမှုကလည်းတော်တော်ကောင်းလာတယ်ဆိုတဲ့အခါကျတော့ဒီစီဝါအနေရောကျွန်တော်တို့အများကြီးနံပါတ်1 reduction short channel မှာလို့ဆရာရယ်ဒုတိယတော့ကျွန်တော်က eliminate ပေါ့ဖယ်ရှားမှာပေါ့တတိယအချက်ကတော့ eradicate ပေါ့ပြတ်အောင်ကိုကျွန်တော်တို့ကြိုးစားမှာဖြစ်ပါလေဒါ target goal ပေါ့ဆရာဘယ်လောက်တိုင်းကြဒီလုံနိုင်မယ်ဆိုတော့ကျွန်တော်တို့လက်တွေ on ground ကြာနေကျွန်တော်တို့ကြိုးပမ်းအားထုတ်မှုဒီ data analysis များရဲ့ပံ့ပိုးမှုထာနာရှင်ရဲ့ပူပေါင်းမှုပြည်သူလူထုရဲ့ပါဝင်မှုပေါ်မူတည်မယ်လို့ကျွန်တော်သုံးသပ်ပါတယ်ဆရာ
မြန်မာပြည်သူအများစုဟာတာမာနာစီချောင်းဆိုးဖျားနာတာတွေအပြင်တခြားကြီးမားတဲ့နာသာရှိယောဂါတွေအထိလမ်းဘေးဆေးဝါးဆိုင်တွေကိုမိခိုးအားထားနေကြရတာကြောင့်ဒီဆေးဆိုင်တွေကိုပိတ်ပစ်တာတရားမဝင်ရောင်းချတဲ့ဆေးဝါးတွေကိုတင်းဆဲပစ်တာတွေလုပ်ခဲ့မယ်ဆိုရင်ပြည်သူတွေပဲဒုက္ခရောက်ကြရမှာဖြစ်ပါတယ်ရှေ့သတင်းပါမှာတော့အဲ့ဒီဆေးတွေနေရာမှာအများပြည်သူကိုမထိခိုက်စေတဲ့စစ်မှန်တဲ့ဆေးဝါး
ကိုယ်စားဝန်နိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်စီဝါရေးကဏ္ဍကိုကြားခဲ့ကြရတာဖြစ်ပါတယ်။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာဆောင်လင်အမေရိကန်တခွင်စီစဉ်ကိုတင်ဆက်ပြပါမယ်။ဒီတစ်ပတ်မှာတော့အမေရိကန်ပြည်ထောင်စုမှာရောက်ရှိနေတဲ့စာရေးဆရာထင်နေဦးနဲ့တွေ့ဆုံပြီးတော့ကိုအောင်ဝင်ကတင်ဆက်ထားပါတယ်။နားဆင်ကြည့်ပါခင်ဗျာ။
ဒါကင်လင်းဦးတို့ဒီအမေရိကန်ပြည်အောင်စုစာပေဟောပြောပွဲခီးစဉ်ပေါ့လေအဲဆိုင်ဆာမဂျူနောက်ဒီဆရာချေဦးညိုလည်းပါပါတယ်ဆိုတော့ဒီစာပေဟောပြောပွဲခီးစဉ်ဘယ်လောက်ကြာမလဲခင်ဗျာ
ကျွန်တော်တို့ထွက်လာတာတော့အဲ9လပိုင်း31ရက်နေ့ကထွက်လာတယ်ဒီလိုတော့7လပိုင်း1ရက်နေ့ရောက်တာပေါ့ August 1ရက်နေ့မှာရောက်တယ်ကျွန်တော်တို့ပြန်မယ်ခီးစဉ်က10လပိုင်း2ရက်နေ့ကျွန်တော်မြန်မာပြည်ကိုပြန်မယ်
ဟုတ်ကဲ့အခုဒါခီးစဉ်ကအခုစနေပြီဆိုတော့ဒီစာပေဟောပြောပွဲဘယ်နေရာဒီမှာကျင်းပပြီးခဲ့ပါပြီလဲ
အခုကျွန်တော်တို့ပထမဦးဆုံးပေါ့သွားပြီးဟောပြောခဲ့တာကကင်တက်ကီပြည်နယ်က OMO လိုမျိုးဟမ်ဒုတိယပွဲအဖြစ်နဲ့ကဒီအင်ဒီယားနာပြည်နယ်ကဖို့ဝိန်းမျိုးနော်အဲ့ဒီမှာပြောပြီးသွားပြီဖို့ဝိန်းမှာတော့ကျွန်တော်တို့နှစ်ပွဲပေါ့တပွဲကတော့စာပေဟောပြောပွဲလုပ်တယ်အဲ့ဒါက6ရက်နေ့ကလုပ်တယ်နောက်7ရက်နေ့မှာတော့ဒီရှင်းလေးလုံးအရေးတော်ပုံနှစ်ပတ်လည်အခမ်းအနားပေါ့နော်အဲ့ဒီမှာကျတော့ကျွန်တော်တို့အခမ်းအနားတက်တယ်ဟိုပတ်သက်တဲ့ဒီအခမ်းအနားနဲ့ပတ်သက်တဲ့အကြောင်းအရာတွေကျွန်တော်တို့ဟောပြောကြတာပေါ့နော်အခုဒီမှာဒါနံပါတ်3ပေါ့နံပါတ်3အစီအစဉ်ကကျွန်တော်တို့အခုဒီမှာဝါရှင်တန်ဒီစီပေါ့ဝါရှင်တန်မက်ထရိုပိုလီတန်မှာဟောပြောမယ်နောက်တစ်ခုနံပါတ်4ကျတော့ကျွန်တော်တို့ဖီလာဒယ်လ်ဖီးယားအဲ့ဒါပြီးနယူးယောက်ပေါ့ဈေးတိုက်ကျွန်တော်တို့သွားပါမယ်
ဆိုတော့ဒီအမေရိကန်မှာစာပေဟောပြောပွဲအခုလိုလာပြီးတော့ကျင်းပကြရတယ်ဆိုတဲ့အခါကျတော့သူဆရာထင်းလင်းအနေနဲ့ဘလို့အကြောင်းအရာတွေကိုအဓိကထားပြီးတော့ပြောကြလိမ့်ရှိပါလဲ
အမေရိကန်မှာကျွန်တော်ပြောဖို့အတွက်ရည်ရွယ်တာကတော့ဒီပြည်စမမြန်မာနိုင်ငံတော်နေဒန်းပေါ့နော်ဒီကောင်းစဉ်ကိုပဲကျွန်တော်နေရာတိုင်းမှာဟောပြောမယ်ပေါ့အဲဟိုအကြောင်းအရာလေးတွေတော့နည်းနည်းလေးပြောင်းပြောင်းသွားမယ်ပေါ့ပြောမယ်အဓိကချက်ကဘာလဲဆိုရင်ကျွန်တော်တို့မြန်မာနိုင်ငံကအခုဆိုလို့ရှိရင်နိုင်ငံရဲ့အစီအပိုင်း၅ခုမြောက်ပေါ့တို့ပြောင်းလဲခဲ့ပြီ။ဟောပထမမြန်မာနိုင်ငံတော်ဆိုတာအာဘသူကတည်ထောင်တယ်ဘသူလက်ထက်မှာပြည်သုံးသွားတယ်ပေါ့ဒါလေးတွေကိုကျွန်တော်ပြောတယ်။နောက်အခုပြည်စမမြန်မာနိုင်ငံတော်ကိုကျွန်တော်ဝိုင်းတည်ဆောက်နေကြတယ်နော်။နိုင်ငံတော်တစ်ခုကိုတည်ဆောက်တယ်ဆိုတာခေါင်းဆောင်တစ်ယောက်တည်းတည်ဆောက်လို့ရတာမျိုးမဟုတ်ဘူး။ခေါင်းဆောင်နဲ့သူ့ရဲ့လုပ်ဖို့အကင်ပဲတည်။ဥပမာပြောမယ်ဆိုရင်အနော်ဒါကပထမမြန်မာနိုင်ငံတော်ကိုတည်ထောင်တယ်လို့ပြောကြတယ်။ဒါပေမဲ့သူတယောက်တည်းမြင်းတစ်စီးဒါတစ်စင်းနဲ့တည်ထောင်လို့မရဘူး။သူမှအလားမူကြီးမယာဒိနာပရိတွေရှိတယ်ပြည်သူပြည်သားတွေရှိတယ်အားလုံးဝိုင်းတီထောင်မှဒီနိုင်ငံကဖြစ်မှာနောက်တစ်ချက်ကနိုင်ငံသားတော်တော်များများကနိုင်ငံရေးကိုစိတ်မဝင်စားတော့ဘူးဆိုတဲ့အခြေပရိသေစနစ်အာဏာရှင်စနစ်တွေလွှမ်းမိုးလာတဲ့အခြေမျိုးမှာနိုင်ငံတော်ဟာအလွယ်တကူပြည့်စည်သွားနိုင်တယ်ဒါဆိုရင်ကျွန်တော်တို့အခုပြည်စမမြန်မာနိုင်ငံတော်ကိုတီထောင်နေရမှာနိုင်ငံသားတွေကနိုင်ငံရေးစိတ်မဝင်စားကြဘူးဆိုရင်သာဓမမြန်မာနိုင်ငံတော်ကိုထပ်တီထောင်ရလိမ့်ဦးမယ်အဲ့လိုမဖြစ်အောင်လို့ပြည်စမမြန်မာနိုင်ငံတော်ရဲ့ဏိဒန်းကိုကောင်းစွာဝိုင်းမီတီထောင်ကြပါဆိုကျွန်တော်အဲ့ဒီအခါကိုပြောပြကြတယ်
ဒီဝါရှင်တန် DC area မှာပေါ့လေကျင်းပတဲ့ဒီစာပေဟောပြောပွဲမှာဘာအကြောင်းပြောပါလဲ
ဟုတ်ကဲ့အဓိကအကြောင်းအရာကတော့ဒါပဲတော်တော်ဒီမှာကျတော့ကျွန်တော်ပြောစီရလေးတွေကနည်းနည်းပို့လာပြီနော်လူတိုင်းလူတိုင်းကကိုယ့်အခွင့်အရေးကိုကိုယ်သိပါနော်နိုင်ငံသားတိုင်းကဘုဒ္ဓဘာသာရဖို့အတွက်ကျွန်တော်အခွင့်အရေးတောင်းဆိုလာခဲ့ကြတယ်အခုရလာတဲ့ဥစ္စာကိုတန်ဖိုးထားပါနော်ဘာကြောင့်လဲဒီနေ့အမေရိကန်ပြည်ထောင်စုမှာအလံတော်အောက်မှာပေါ့နော်လူတိုင်းလူတိုင်းကအယောဘာသာဟုတ်လားသူတို့လူမျိုးဘာသာမကွဲပြားဘူးအရေးနဲ့အယောင်နဲ့မကွဲပြားဘူးပေါ့အဲ့လိုနေနိုင်တာဟာမာတင်လူသာကင်းတို့လိုပုံကိုယ်တွေဟုတ်လားအသက်တွေနဲ့ရင်းသွားခဲ့ကြတယ်ကျွန်တော်တို့နိုင်ငံမှာလည်းပဲနော်အဲ့လိုပဲအသက်တွေရင်းခဲ့ကြတယ်ဒါပေမဲ့ဘာကွာနေတယ်လဲဆိုတော့ဒီနိုင်ငံမှာကအဲ့လိုအသက်နဲ့ရင်းသွားတဲ့လူတွေရင်းရချိုးနတ်အောင်နောက်လာနောက်သားတွေကနေနေကြတယ် เนาะอเมียสุบ่เนาะจนอกုံลงတော့မတွေ့ရအောင်อเมียสุဟာကိုယ့်ပတ်ဝန်းကျင်ကိုထိမ့်သိမ်းကြတယ်ကိုယ့်ပတ်ဝန်းကျင်ကိုအလေးထားကြတယ်တန်ဖိုးထားတယ်เนาะနောက်တစ်ခါလမ်းဖြတ်ကူးတဲ့လူကိုကားမောင်းသွားတဲ့လူကတန်ဖိုးထားတယ်စပိန်စီလာတဲ့လူကိုလမ်းလျှောက်တဲ့လူကအလေးစားတယ်စသဖြင့်ပေါ့เนาะအဲ့လိုမျိုးအပြန်အလှန်လေးစားမှုတွေနဲ့နေနေတဲ့အတိုင်းကြီးကျွန်တော်တို့နိုင်ငံမှာအဲ့လိုဖြစ်ဖို့အတွက်ကျွန်တော်တို့ဝိုင်းတိဆောက်ကြရမှာအဲ့ဒါလေးတွေကိုကျွန်တော်ညှက်ညက်ပြီးတော့ပြောပြသွားကြပါမယ
်ဒီအမေရိကန်မှာဒီဆပ်ဖက်ပေးသက်တွေနဲ့တွေ့ဆုံရတဲ့အခြေအနေလေးတွေကိုနည်းနည်းလောက်ရှင်းပြပါအောင
်မတန်ကျွန်တော်ဂျင်းနေတယ်ဟိုလူနေကြတာများတာဟုတ်မဆိုင်ဘူးပေါ့နော်ဟိုသူ့မျိုးလေးနဲ့သူတက်ရောက်လာတဲ့ပရိသတ်တွေမှာမနေ့ကဖို့ဝေဟိုတယ်ပြီးခဲ့တဲ့ဒီနေ့ကဖို့ဝင်းဆိုရင်လူ200ကျော်300တက်လာတာပေါ့နော်အင်မတန်ပျော်စရာကောင်းတယ်အင်မတန်လည်းဝမ်းနေစရာကောင်းတယ်ဝန်ထဲစီရကောင်းနေဆိုတာကဘာလဲဆိုတော့ကိုတိုင်းပြည်မှာမဟုတ်ပဲနဲ့ပေါ့သူများတိုင်းပြည်ကိုကိုအိမ်လုပ်ပြီးတော့လာနေကြရတဲ့နိုင်ငံသားတွေကိုတွေးတော့ကျွန်တော်ဝန်နေရတာပေါ့နော်အဲဝန်သာတာကဘာလဲဆိုတော့မြန်နိုင်ငံရချမ်းမတိုင်းတစ်ပါးမှာလည်းမြန်မာတွေဟာမြန်မာစိတ်ဆိုတာအမြဲတမ်းရှိနေတယ်နော်အိမ်တိုင်းအိမ်တိုင်းမှာမြန်မာအစားအစာတွေရှိနေတယ်အိမ်တိုင်းအိမ်တိုင်းမှာမြန်မာအငွေ့အသက်တွေရှိနေတယ်နောက်လူတွေရဲ့ပြောပုံဆိုပုံဝတ်ပုံစားပုံတွေအားလုံးကမြန်မာအငွေ့အသက်လုံးဝမပြောက်သွားဘူးဆိုတာမြင်ရတော့ဝမ်းသာတာပေါ့အရန်ကိုကျေနပ်ပါဘူ
းဆရာနောက်တစ်ခုကဒီအမေရိကမှာပေါ်လေနေကြတယ်မြန်မာအတိုင်းဝိုင်းရဲ့ဒီလေးထားလေးတွေနဲ့ပတ်သက်ပြီးတော့ဘယ်လိုအကဲခတ်မိပါလဲခင်ဗျအ
ဲဒီမှာလူနေမှုဘဝနဲ့ပတ်သက်ပြီးပြောရမယ်ဆိုလို့ရှိရင်တော့အင်မတန်ပေါ့နော်ဟိုကျွန်တော်မြင်ရတဲ့အတိုင်းအတာပဲပေါ့နော်ဒါတို့ဇီကန်တကြနေကြတဲ့အချိန်ဇာတ်တွေပေါ့နော်အချိန်ဇာတ်တစ်ခုနဲ့သွာလာလှုပ်ရှားနေကြတယ်နော်လူတိုင်းလူတိုင်းကကိုယ့်အလုပ်ကိုကိုယ်အရန်တံမိုးထားကြပြီးတော့เนาะလောက်ကင်နေကြတာတွေ့ရသလိုအဲ့ဒီအလုပ်တွေကလည်းပဲသူတို့ရဲ့ဘဝလူနေမှုကိုပြည့်ပြည့်ဝဝเนาะလူနေမှုဆိုတဲ့နေရာမှာစားသောက်နေထိုင်ရေးတွေမကဘဲနဲ့เนาะကျမ်းမာရေးလူမှုရေးအစအစအရာရာကိုပြည့်စုံအောင်ဖန်တီးပေးထားနိုင်တယ်လို့ကျွန်တော်တို့တွေ့ရတယ်เนาะအဲ့တော့ဒါတော့ဒီတော့ကျွန်တော်တို့ကအများကြီးအတူဖိုးအောင်ပါဘို့
ဒီအမေရိကန်မှာရောက်နေတဲ့အချိန်မှာဟိုအဓိကပေါ်လေစိတ်ထဲမှာသတိအပြုမိဆုံးအကြောင်းအရာတစ်ခုကိုပြောပါဆိုရင်ဘာပြန်ဖြစ်မလဲခင်ဗျအ
ဲအမေရိကန်မှာထူးထူးခြားခြားသတိပြုမိတဲ့အရာဆိုလို့ရှိရင်တော့ဒါကျွန်တော်အစ်ဗရာဟန်လင်ကွန်မမ်မိုရီယယ်ပေါ့နော်အဲဒီကိုရောက်တယ်နောက်ပြီးတော့ဒီမာတင်လူသာကင်းရဲ့မမ်မိုရီယယ်ကိုရောက်တယ်နော်အဲဒီမှာအထူးသဖြင့်ကတော့ဘာတွေ့ခဲ့လဲဆိုတော့ဒီလူလူချင်းเนาะတံမိုးထားတယ်ဆိုတဲ့အရာเนาะအဲ့ဒါဟိုကျွန်တော်တွေ့ရတယ်နောက်တစ်ချက်ကသူ့စည်းကိုစည်းတွေပေါ့เนาะဟို White House ဘက်ကိုသွားတဲ့အခါမှာဆိုလို့ရှိရင်ကျွန်တော်တို့ guard တွေပေါ့အဆောင်တွေကိုတွေ့ခဲ့ရတယ်အဆောင်အလျှောက်တွေအဲ့ဒီအနားကိုကတ်သွားတဲ့အခါမှာဒီနားကိုကတ်လာလို့မရဘူးဆိုတာကိုတို့တော်ကိုရင်ငင်ကြေးကြေးနဲ့ပေါ့เนาะတတိပေးတဲ့ပုံစံမျိုးလေးတွေအဲလှုပ်သွားတယ်ဆိုတော့အဲ့ဒါမျိုးကျွန်တော်တို့စီမှာကြတော့အေးပေါ့လေတစ်ချိန်တော့နည်းနည်းတော့ယူရမှာပေါ့အဲတခုပဲပြောချင်ပါတယ်ဒီမှာကျွန်တော်တို့သတိထားမိတဲ့အချက်ကတော့လူကိုတန်ဖိုးထားတယ်ဆိုတဲ့အချက်ပါပဲ
ဒါတော့ကုအောင်စီစဉ်တင်ဆက်တဲ့တုတ္တဆုံလေးအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်
။သုံးရစီမှာခင်ဗျာ။လုံညုံကြီးကောင်စီဟာဒီလအစောပိုင်းကအကြမ်းဖက်သမားတွေလက်ထဲလက်နဲ့ရောက်ရှိမှုတားမြစ်ပိတ်ပင်နဲ့ပြဋ္ဌာန်းချက်တစ်ခုကိုချမှတ်လိုက်ပါတယ်။လက်လုံဘုံတွေပြုလုပ်နိုင်တဲ့ပစ္စည်းအစိပ်အပိုင်းတွေကိုပိတ်ပင်ရေးလဲဒီပြဋ္ဌာန်းချက်ထဲမှာပါဝင်ပါတယ်။2000ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ပြဋ္ဌာန်းချက်အမှတ် 1303 ကိုပြန်လည်အတည်ပြုထားတဲ့အခုပြဋ္ဌာန်းချက်အမှတ် 2303 ညထဲမှာအဖွဲ့ဝင်နိုင်ငံအားလုံးအနေနဲ့အကြမ်းဖက်လုပ်ရက်နဲ့ပတ်သက်နေသူတွေကိုလက်နက်ထောက်ပံ့မှုအပါအဝင်ဘယ်လိုထောက်ပံ့မှုမျိုးကိုမှမပေးရဘူးလို့ပြဋ္ဌာန်းထားတာပါဒီဆုံးဖြတ်ချက်ကိုမဲပေးပြီးတဲ့နောက်ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟယ်လီကအကြမ်းဖက်သမားတွေဟာကျောင်းမဲ့ဖွဲ့ကောင်းတဲ့လက်နက်တွေကိုနှီးမျိုးစုံနဲ့ရရှိနေကြောင်းနဲ့အဲ့ဒီနီလန်းတွေထဲမှာတရားဝင်လက်နက်တွေကိုလမ်းကြောင်းလွှဲတည်ယူတာစစ်မြေပြင်ကသိမ်းပိုက်ရမိတာတွေနဲ့ရာဇဝတ်ကိုင်းနေစီကတဆင့်ဝယ်ယူတာစတဲ့နီလန်းတွေပါဝင်တယ်လို့ဆိုပါတယ်အခုပြဋ္ဌာန်းချက်2303ညဟာကုလအဖွဲ့ဝင်နိုင်ငံအားလုံးအနေနဲ့လက်နက်တင်ပို့မှုပုံမှုထိန်းချုပ်ရေးတခြားနိုင်ငံတွေကပိုရှံနေတဲ့လက်နက်တွေကိုဖျက်ဆီးတဲ့အခါအကူအညီပေးရတို့ကိုတိုက်တွန်းထားတယ်လို့ဆိုပါတယ်ဒါအပြင် လက်နက်တွေစုဆောင်တူမီထားမှုပုံမလုံးကျုံအောင်ဂရုစိုက်ဖို့လိုအပ်ကြောင်းလက်လုံဘုံတွေရဲ့အနေအကျိမှမှုကိုလည်းအလေးနဲ့ဖော်ပြထားပါတယ်အရေးကြီးဆုံးကတော့ကုလအဖွဲ့ဝင်နိုင်ငံအလုံးဟာကုလသမဂ္ဂရဲ့လက်နက်တားဆီးပိတ်ပင်မှုကိုဂရုတိုက်လိုက်နာကြဖို့စော်ဩထားခြင်းပဲဖြစ်ပါတယ်တမ္မာကြီးဟီလီက IS နဲ့ Al-Qaeda တို့အပေါ်မကြသေးခင်ကအောင်ပွဲတွေရရှိခဲ့တာကိုအတိအမှတ်ပြုပေမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ယေမင်၊ဆိုမာလီယာစတဲ့နိုင်ငံတွေစီလက်နက်တင်ပို့မှုကိုတားမြစ်ပိတ်ပင်ထားတဲ့ကြားကအဲ့ဒီဒေသတွေကိုလက်နက်တွေရောက်ရှိနေခြင်းဟာလုံခြုံရေးကောင်စီရဲ့တာထမ်းချက်တွေကိုပြောင်ပြောင်လင်းလင်းချိုးဖောက်နေခြင်းဖြစ်တယ်လို့ဆိုပါတယ်။ဒီဖြစ်ရပ်ဟာလုံခြုံရေးကောင်စီပေါ်လက်မခံနိုင်တဲ့အစွန်းနှင်းဖြစ်နေပြီးဖယ်ရှားပြစ်ရမှာဖြစ်တယ်လို့ဆိုပါတယ်။လက်နက်တွေကိုစနစ်တကျဖြန့်ချိပေးတာအကြမ်းဖက်အုပ်စုတွေကိုရန်ပုံငွေထောက်ပံ့ပြီးလေ့ကျင့်သင်တန်းပေးတဲ့လုပ်ရက်တွေတမင်တကာလုပ်နေတဲ့ထင်ရှားတဲ့နိုင်ငံတစ်ခုကတော့အီရန်နိုင်ငံဖြစ်တယ်လို့တမ္မာကြီးဟီလီကဆိုပါတယ်။အီရန်နိုင်ငံဟာအကြမ်းဖက်ဝါဒကိုပံ့ပိုးကူညီနေတဲ့နိုင်ငံဖြစ်1984ခုနှစ်မှာကုလသမဂ္ဂကသတ်မှတ်ခဲ့ပေမဲ့အီရန်နိုင်ငံကတော့အကြမ်းဖက်ဝါဒကိုရမုံဝင်နဲ့လက်နက်ထောက်ပံ့တာဒီကနေ့ထိဆက်လုပ်နေဆဲဖြစ်ပါတယ်။အီရန်နိုင်ငံကိုကိုးစားပြုတဲ့အကြမ်းဖက်သမားတွေဟာအီရန်နဲ့ဆီးရီးယားနိုင်ငံတွေထဲမှာရှိနေပြီးဟားမတ်စ်နဲ့ဘာရာအီနီအကြမ်းဖက်အုပ်စုတွေကိုထောက်ပံ့နေတယ်လို့တမ္မာကြီးကဆိုပါတယ်။သူတို့ရဲ့လုပ်ဖို့ကံပဲဖြစ်တဲ့ Hezbollah အဖွဲ့ဟာလက်နက်တွေစုဆောင်းပြီးလက်နက်နဲ့တိုက်ပွဲအတွေ့အကြုံရင့်ကျက်တဲ့တပ်ဖွဲ့တွေကိုလေဘနွန်နိုင်ငံမှာစုဆောင်းပြီးစစ်ပွဲတွေပြင်ဆင်နေတယ်လို့ဆိုပါတယ်။အီရန်နိုင်ငံရဲ့ဒီချိုးဖောက်မှုတွေကိုအခွင့်အသာတိုင်းအမေရိကန်ပြည်ထောင်စုကဆက်လက်ဖော်ထုတ်သွားမှာဖြစ်တယ်လို့တမ္မာကြီးဟီလီကပြောပါတယ်။လူညွှန်းကောင်စီရဲ့တာမြင့်ချက်တွေကိုအီရန်အနေနဲ့ပြစ်ဒဏ်ကင်းလွတ်စွာချိုးဖောက်ခွင့်ရနိုင်သမျှကာလပတ်လုံးအကြမ်းဖက်အုပ်စုတွေဟာလက်နက်တွေရရှိနေမှာဖြစ်ပြီးအပြည့်လုပ်ငန်းတွေပုံမလုံးဆောင်နေကြအောင်မှာဖြစ်တယ်လို့ဆိုရောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုပြင်ပြလို့ပြီးပါပြီ
။ခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOE ရဲ့အပေါ်မှာကြောင်းထုတ်တဲ့ရှင်တွေကိုအတိပေးအပ်ပါတယ်။ VOE ရဲ့အင်္ဂါနေ့မနေ့အခုထုတ်လွှင့်ပေးနေတဲ့တနာ ይዛ အစီအစဉ်ကိုမနက်ရှင်းလိုက်ရနေ 9:00 AM လိုင်းဒိုမီတာ 16, 19 နဲ့ 24 တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ VOE မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မောင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
ဆောင်အားရှလုံခြုံရေးအတွက်ဘာကြောင့်အမေရိကန်ကဆက်ပြီးစည်ရေးထောက်ပံ့မှုပေးဖို့လိုတယ်လဲဆိုတာကိုသမ္မတဒေါ်နယ်ထရမ့်ဒီကနေ့မကြာခင်မှာမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။အခုအတန်းထွန့်ပြီးနိုင်ငံရေးအကြာဝါရှင်တန်စံတော်ချိန်ည9:00မှာပြောမယ်မိန့်ခွန်းကြရေးအမေရိကန်ရဲ့ပြောင်းလဲလာတဲ့မဟာဗျူဟာအရထောင်ထဲချတဲ့အမေရိကန်တပ်ဖွဲ့ဝင်တွေအာဖဂန်နစ္စတန်မှာထပ်ပြီးတိုးမြင့်ချထားမဲ့အကြောင်းကြေညာမဲ့သဘောရှိတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဒီအမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကလည်းပါကစ္စတန်ဝန်ကြီးချုပ်တခါအိန္ဒိယနိုင်ငံသားရဲ့ဝန်ကြီးနဲ့အာဖဂန်နစ္စတန်နိုင်ငံသားဝန်ကြီးတွေကိုမနေ့တုန်းကတယ်လီဖုန်းဆက်သွယ်ပြီးတော့မှဒီတောင်အာရှဒေသတွင်တည်ငြိမ်မှုရရှိရေးအတွက်အမေရိကန်ကနိုင်ငံတစ်ခုချင်းစီနဲ့ပူးပေါင်းလှုပ်ဆောင်ခြင်းနဲ့အကြောင်းပြောကြားခဲ့ပါတယ်။ဒုံခွင်းတုံးတွေတက်ဆင်ထားတဲ့အမေရိကန်ရေတပ်ဖြတ်တင်းမောနဲ့ရေနယ်တင်တင်းမောဒဇင်းတို့စင်ကာပူနိုင်ငံအရှေ့ဘက်မာလက်ကရေလက်ကြားနားမှာတိုက်မိခဲ့ပြီးတဲ့နောက်ကမ္ဘာတဝန်းကအမေရိကန်ရေတပ်သမောတွေရဲ့လုပ်ငန်းတွေအားလုံးကိုရပ်ဆိုင်းထားဖို့အတွက်တနင်္လာနေ့ကမိန့်ထုတ်ခဲ့ပါတယ်။အမေရိကန်ရေတပ်မဟာခွနစ်က USS John S. McCain နဲ့ Liberia Atlantic ရေနယ်တင်သမောတစ်စင်းတို့တိုက်မိတဲ့အတွက်အမေရိကန်ရေတပ်သား9ယောက်ဒဏ်ရာရပြီးတော့10ယောက်ပျောက်ဆုံးနေပါတယ်။တခါနှစ်ပေါင်း69နှစ်မှာပထမဆုံးအကြိမ်ကျုံရတဲ့နေအပြေးဝချက်တဲ့ဖြစ်ရပ်ကိုအမေရိကန်ပြည်ထောင်စုတဝန်းမှလူတွေတန်းနဲ့ချီတနင်္လာနေ့ကကြီးခဲ့ကြပါတယ်ရှင်။
နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကြီးညာသွားတာဖြစ်ပါတယ်။အခုမနေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Dial ဖြစ်ပါတယ်။ VOE ကိုနားဆင်နေကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရွှေလန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ဆံမိုးဝေပါ
This program has come to you from the Voice of America, Washington.